Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ22ရက်အင်္ဂါနေ့ညပိုင်း 9:20 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတက်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအာဖဂန်ဆိုင်ရာအမေရိကန်မူဝါဒတဲ့အရာဓာတ်တွေအမြန်ဆုံးရုပ်သိမ်းမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တက်ကတော့အီရတ်နိုင်ငံကိုကြိုတင်မကြေညာဘဲတွားရောက်ပါတယ်ဆီးရီးယားနိုင်ငံရက်ကာမြို့အပေါ်လေကြောင်းထိုးစစ်အတွင်းအရသာတရားချောတည်ဆုံရတယ်လို့စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညာဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်ရှီကန်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်သက်အစီရင်ခံစာတင်သွင်းဖို့မစ္စတာကော်ဖီအာနန္ဒာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပါတယ်
ကျွန်တော်တို့အပြေးစိတ်ကတော့ဟိုလုံလုံလေးရမပြောဖို့မြတ်တရားခံထားပါလေနော်ကျွန်တော်တို့ကျမမယ်အစိုးရအဖွဲ့ဦးဒါပါကြောင့်လို့ဆိုတော့ကျွန်တော်တို့ကော်မရှင်ကလည်းဒီလိုအစိုးရကကျွန်တော်တောင်းဝေပြီးတာ
ကော်မရှင်အဖွဲ့ဝင်ဦးလွင်ပါရှင်အပြေးဆုံးကတော့မကြခင်ကြားမှာပါဒါအပြင်ကချင်စစ်ပြေးဒုက္ခသည်တွေစီသွားမဲ့ရင်လေးစီကိုလှိုင်းစမဲ့အဖြစ်ဖမ်းဆီးပြီးတော့ဥပဒေအတိုင်းအရေးယူမယ်ဆိုတော့တက်မတော်အရာရှိတွေကိုကချင်အဖွဲ့ဖက်ကလည်းပြန်ပြီးတော့တရားစွဲလိုက်တဲ့တဲ့ရင်မန္တလေးတိုင်းဒေသကြီးထဲမှာ AR မြစ်ရေတက်ပြီးတော့ရေကြီးနေလို့တောင်းနေချီတဲ့ပြည်သူတွေရေဘေးတန်ခံနေရတဲ့တဲ့ရင်တွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါဒါအပြင်တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ခုတော့ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမှတ်သင်ထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ရဲ့စီးရဲမဟာဗျူဟာတစ်အရာတပ်တွေအများဆုံးရုတ်သိမ်းမှာမဟုတ်ဘဲအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့အတွက်အာဖဂန်နိုင်ငံတွင်းမှာအခိုင်အမာဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်။ဝါရှင်တန်မြို့ပြင်ကစစ်အခြေစိုက်စခန်းမှာညနေခင်းမင်းကွန်ပြောတာမှာအာဖဂန်ရေရှုမြင့်ချက်တွေကိုသမ္မတထရန့်ကကြေကြေပြန့်ပြန့်ပြောဆိုခဲ့ပေမဲ့အာဖဂန်နိုင်ငံတွင်းကအကြမ်းဖက်ဝါဒချေမှုန်းရေးနဲ့ပတ်သက်လို့တော့အသေးစိတ်မပြောပါဘူး။တပ်ဖွဲ့ဝင်အရေးအတွက်ဒါမှမဟုတ်လဲနောက်လာမယ့်စစ်ရေးအစည်းအဝေးတွေနဲ့ပတ်သက်လို့ပြောမှာမဟုတ်ဘူးလို့သမ္မတကပြောပါတယ်။အမေရိကန်နဲ့စီးရဲမဟာဗျူဟာကိုလှစ်ဟပြသလိုဖြစ်စေမဲ့မြေပြင်အခြေအနေတွေစီးရဲဆိုင်ရာအချင်းစရာတွေနဲ့ပတ်သက်လို့လည်းပြောမှာမဟုတ်သလိုအမေရိကန်ရဲ့အစီအစဉ်တွေကိုရန်သူတွေဘယ်တော့မှမသိစေရဘူးလို့သမ္မတကပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းမှာထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေရန်သူတွေကိုတိုက်ခိုက်နေပေမဲ့လည်းဒီလိုတိုက်ခိုက်နေုံတစ်ခုတည်းနဲ့တော့ငြင်းချမ်းရေးရလာမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုပါတယ်။
Military power alone will not bring peace to Afghanistan or stop the terrorist threat arising in that country. But strategically applied force aims to create
စီးရင်အားတစ်ခုတည်းနဲ့တော့အာဖဂန်နစ္စတန်နိုင်ငံတွင်ငြိမ်းချမ်းရေးကိုဆောင်ကျဉ်းပေးဖို့တိုင်းပြည်တွင်းကတိုးလာနေတဲ့အကြမ်းဖက်ဝါဒီတွေရဲ့ချင်းချောက်မှုတွေအဆုံးသတ်သွားမှာမဟုတ်ပါဘူး။ဒါပေမဲ့မဟာဗျူဟာကြက်ကြက်တက်တွေကိုအသုံးပြုရတာကရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးအတွေ့နိုင်ငံရေးလုပ်ငန်းစဉ်တရားပေါ်ထွက်လာမဲ့အခြေအနေမျိုးကိုဖန်တီးပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ဆန္ဒနဲ့တိုးတက်မှုတွေကိုမြင်နေရသရွေတော့အမေရိကန်အနေနဲ့အာဖဂန်အစိုးရနဲ့အတူတွဲအလုပ်လုပ်သွားမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်နဲ့ထောက်ပံ့မှုတွေကအတိုင်းအဆမရှိသုံးကျင်တယ်လို့သုံးလို့တော့ရမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုသွားပါတယ်။အမေရိကန်နဲ့အာဖဂန်တပ်ဖွဲ့တွေတိုက်ခိုက်နေရတဲ့အကြမ်းဖက်ဝါဒီတွေကိုပါကစ္စတန်နိုင်ငံဘက်ကခိုးလုံခွင့်မပေးခြင်းအပြင်လည်းအာဖဂန်နိုင်ငံတွင်းအခြေအနေတွေကိုအကူအညီပေးနိုင်တယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင
်။ IS ဆွေးကြွားတွေအတွက်နေဝင်ချင်းရောက်နေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကအင်္ဂါနေ့မှာပြောဆိုလိုက်ပေမဲ့တချိန်တည်းမှာပဲဆွေးကြွားအုပ်စုကိုချက်ချင်းလိုက်ငင်းချေမုန်းနိုင်အောင်မဟုတ်ဘူးလို့ပြောဆိုလိုက်တာပါ။အီရတ်အစိုးရခေါင်းဆောင်တွေအမေရိကန်တပ်မှုတွေနဲ့တွေ့ဆုံဖို့ဘက်တက်မြို့ကိုမထွက်ခွာခင်မက်ဒစ်ကသတင်းတောက်တွေကိုအဲ့လိုပြောဆိုလိုက်တာပါဘက်တက်ကတွေ့ဆုံပွဲအတွင်းအီရတ်နိုင်ငံတည်ငြိမ်ရေးအတွက်မဟာဗျူဟာတွေကိုဂျင်မက်ဒစ်နဲ့ဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ် IS သွေးကြတွေကအီရတ်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်ခဲ့ပြီးနောက်2014ဩဂုတ်လကစလို့အီရတ်တပ်တွေရဲ့စစ်ဆင်ရေးတွေမှာရောလေကြောင်းဘုံကျဲတိုက်ခိုက်မှုတွေမှာပါမဟာမိတ်တပ်တွေကိုအမေရိကန်ကဥဆောင်လာခဲ့တာပါပြီးခဲ့တဲ့ဇူလိုင်လထဲမှာတော့အီရတ်ရဲ့ဒုတိယအကြီးဆုံးဖြစ်တဲ့မူဆူးမြို့ကိုအီရတ်တပ်တွေသိမ်းပိုက်ပြန်လည်သိမ်းပိုက်ပြီးအောင်ပွဲခံခဲ့ပါတယ်အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေဟာဆီးရီးယားနိုင်ငံမှာ IS တွေထိန်းချုပ်ထားတဲ့ဒေသကိုပြန်လည်ရရှိရေးတိုက်ပွဲတွေအတွက်ကူညီပေးနေတာပါအဲ့ဒီထဲမှာရာကာမြို့ပြန်လည်ရရှိရေးလည်းပါဝင်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အခက်အခဲတွေရှိခဲ့တဲ့သတင်းပတ်အပြီးဒီကနေ့အင်ကာနေ့မှာတော့အာရီဇိုနာပြည်နယ်ဖီနစ်မြို့မှာသူ့ကိုထောက်ခံသူတွေနဲ့စီယုံရေးပုံစံလူမှုစုဝေးပွဲပြုလုပ်ဖို့ရှိပါတယ်။ဗာဂျီးနီးယားပြည်နယ်ရှားလော်ဘေးမြို့မှာပြီးခဲ့တဲ့သတင်းပတ်ကလူပြူကြီးစိုးရေးဝါဒီတွေရဲ့ချီတက်ပွဲမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွေ့ဆန္ဒပြသူနှစ်ဖက်စလုံးကိုအပြစ်တင်ခဲ့ပြီးတဲ့နောက်အခြေအနေဖြစ်ခဲ့ရတဲ့အခြေအနေကိုကြော်လွန်နိုင်အောင်သမ္မတထရန့်စူးစမ်းနေတာဖြစ်ပါတယ်။မနစ်တင်းလာနေညကအာဖဂန်အရေးအမေရိကန်အစိုးရရဲ့ချင်းကပ်မှုကိုချပြခဲ့တာမှလည်းရှာလော့ဘေးကိစ္စကိုရည်ညွှန်းခဲ့တဲ့သဘောရှိပါတယ်။ရှာလော့ဘေးကိစ္စကိုတိုက်ရိုက်ကိုးကားပြောဆိုခဲ့ခြင်းမရှိခဲ့ပေမဲ့လည်းကျွန်တော်တို့အချင်းချင်းကြားငြိမ်ငြိမ်ချမ်းချမ်းမရှိဘဲနဲ့တော့ကဘာကြီးငြိမ်းချမ်းရေးအတွက်အင်အားတရအနေနဲ့ရပ်တည်နိုင်မှာမဟုတ်ဘူးလို့သမ္မတကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်သူအလုံးကိုချစ်မှအမေရိကန်နိုင်ငံကိုချစ်ရာရောက်ပါမယ်။နှလုံးသားမှာမျိုးချစ်စိတ်ကဲအောင်နေရင်အမုန်းတရားတွေတည်ယူတဲ့အစွဲတွေအတွက်နေရာမရှိဘူးလို့လည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ဒီကနေ့ဖီနစ်မြို့မှာလုပ်မဲ့လူမှုစည်းဝေးပွဲကတော့သမ္မတထရန့်အနေနဲ့သူ့ကိုထောက်ခံသူတွေနဲ့ထိတွေ့ဖို့ဆောင်ရွက်မှုဖြစ်ပါတယ်။ဒီလအစောပိုင်းတုန်းကလည်းအနောက်ဗာဂျီးနီးယားပြည်နယ်မှာဒီလိုလူမှုစည်းဝေးပွဲမျိုးကိုသမ္မတကလုပ်ခဲ့တာပါ။ဒါပေမဲ့လည်းရှာလော့ဘီမျိုးနဲ့မကြသေးခင်ကဘော့စတွန်ဆန္ဒပြပွဲတို့ကနေမျက်ဝါးထင်ထင်ထွက်ပေါ်လာတဲ့တိုင်းပြည်တွင်ကွဲပြားမှုတွေကိုကုစားနိုင်ရေးသမ္မတအနေနဲ့အခုထက်ပိုပြီးလှုပ်ဖို့လိုအပ်နေတယ်လို့သတိပေးပြောဆိုကြတဲ့ Republican တွေလည်းတိုးလာနေပါတယ်ရှင်
။ American ရေတပ်ဖြတ်သန်းမော USS John McCain တဲကနေတည်ဆုံးသူအလောင်းတွေကိုရေငုပ်သမားတွေရှာဖွေတွေ့ရှိထားကြောင်း American ရေတပ်ရဲ့ Pacific တပ်မဟာတပ်မှူးရေတပ်ဗိုလ်ချုပ်ကြီး Scott Swift ကဒီကနေ့ပြောဆိုလိုက်ပါတယ်။တင်မောအတွင်းကပိတ်မိနေတဲ့နေရာတွေကနေတည်ဆုံးသူတချို့ကိုရေငုပ်သမားတွေဒီကနေ့ရှာဖွေတွေ့ရှိတာလို့ရေတပ်ဗိုလ်ချုပ်ကြီး Scott ကစင်ကာပူမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မလေးရှားရေတပ်ကရှာဖွေတွေ့ရှိခဲ့တဲ့တည်ဆုံးသူတဦးရဲ့ရုပ်အလောင်းကိုလည်းတင်မောတိုက်မှုမှာပျောက်ဆုံးခဲ့တဲ့ရေတပ်သား10ဦးတဲ့ကဘယ်သူဖြစ်တယ်ဆိုတာအတိအပြုနိုင်ဖို့ဆောင်ရွက်နေတယ်လို့ရေတပ်ဗိုလ်ချုပ်ကြီးကပြောပါတယ်။ပျောက်ဆုံးနေစေရေတပ်သားတွေကိုလည်းဆက်ပြီးရှာဖွေနေပါတယ်။အမေရိကန်ဖြတ်သန်းမော့အကြီးအကျယ်ဖျက်ဆီးခဲ့ရတဲ့မလကာရေလက်ကြားအနီးမှာစီတင်သန်းမော့နဲ့တိုက်မိခဲ့ရတဲ့အကြောင်းရင်းကိုကြိုးပမ်းဖော်ထုတ်နေတဲ့အမေရိကန်ရေတပ်ကတော့ပိုပြီးကြိုးစားဖော်ထုတ်သွားမယ်လို့ပြောပါတယ်။ဒီသန်းမော့ရဲ့ရေစူးမှအောက်မှာအပေါ်ကြီးတစ်ခုဖြစ်နေတာကိုအမေရိကန်ရေတပ်ကထုတ်ပြန်လာတဲ့ဓာတ်ပုံမှာတွေ့ရပါတယ်။တင်မော်တွင်ကအိတ်ခမ်းတချို့နဲ့ဆက်သွယ်ရေးခမ်းတို့တဲကိုရေဝင်ခဲ့တယ်လို့အမေရိကန်ရေတပ်တပ်မဟာခွနစ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီကိစ္စဖြစ်ခဲ့ပြီးတဲ့နောက်မှာတော့ကမ္ဘာတလောအမေရိကန်ရေတပ်ရဲ့လုပ်ငန်းတွေအားလုံးရပ်ဆိုင်းထားဖို့အမိန့်ပေးထားပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ဆီးရီးယားနိုင်ငံရက်ကာမြို့ပေါ်ကိုအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့48နာရီအတွင်းအရက်သား100ကျော်သေဆုံးရတယ်လို့စီရီးယားစောင့်ကြည့်သူတွေကဒီကနေ့အင်ကာနေ့မှာပြောပါတယ်။တိုက်ခိုက်မှုတွေကြောင့်မိသားစုတွေခိုးလုံရအဆောက်အုံတွေပျက်စီးခဲ့ပြီးမိနစ်တနည်းလာနေကအနည်းဆုံး42ဦးသေဆုံးခဲ့ရတဲ့အထက်မှာကလင်းငယ်19ဦးပါတယ်လို့ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုတာဖြစ်ပါတယ်။အမေရိကန်တို့ထောက်ပံ့ပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်အင်အားစုနဲ့နောက်ခတ်နဲ့အာရပ်ပြည်သူ့ဆက်အဖွဲ့တွေကမြို့ရင်းမှာရှိနေတဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုပိတ်ဆို့ထားရေးပြီးခဲ့တဲ့ဇွန်လကစတင်တိုက်ခိုက်ခဲ့ခြင်းကတည်းကဆိုရင်အခုသေဆုံးမှုကတရက်ထဲမှာသေဆုံးမှုအများဆုံးဖြစ်တယ်လို့လည်းဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ရှင်။
စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့သတင်းပတ်ကလူသေဆုံးဒဏ်ရာရစီခဲ့တဲ့ဗန်ကားနဲ့တိုက်ခိုက်မှုမှာပတ်သက်ဆက်နွယ်မှုတန်တရားနဲ့ဖမ်းဆီးထားသူ၄ဦးကိုဒီကနေ့မှတရားရုံးထုတ်ခဲ့ပါတယ်။တရားရုံးထုတ်ဖို့ရှိနေပါတယ်။မနေ့တနင်္လာနေ့တုန်းကတော့ဗန်ကားမောင်းသူလို့ရဲတွေကပြောဆိုတဲ့အမျိုးသားကတော့ရဲကပြစ်ခတ်လို့သေဆုံးခဲ့ရပါတယ်။တိုက်ခိုက်မှုကိုအမျိုးသား12ဦးပါအကြမ်းဖက်ဝါဒီအဖွဲ့ကစီစဉ်ခဲ့တာဖြစ်ပြီးအဲ့ဒီတဲက10ဦးကတော့ရဲတပ်ဖွဲ့လက်ချက်နဲ့သေဆုံးသူတွေရှိနေတယ်လို့တိုက်ခိုက်မှုမဟုတ်ခင်တရက်ကသူတို့ရဲ့ဖောက်ခွဲရေးပစ္စည်းအလုပ်ရုံမှာမတော်တဆပေါက်ကွဲမှုအတွင်းသေ ဆုံးခဲ့သူတွေလည်းရှိတယ်လို့အာနာပိုင်တွေကပြောပါတယ်။ပိုင်စိတ်တိုက်ရှာဖွေခဲ့ရတဲ့ဒီဝရမ်ပြေယူနက်စ်အဘူယာကုကတော့ဘာစီလိုနားမြို့ရဲ့အနောက်ဘက်45ကီလိုမီတာကွာကျေးလက်ဒေသမှာမနေ့တနင်္လာနေ့ကရဲကအသေးပြစ်ခတ်ခဲ့ပါတယ်။အသေးခံဘုံးတွေတပ်ဆင်ထားပုံရတဲ့သူ့ကိုတွေ့ရှိပြီးတဲ့နောက်ရဲကပြစ်ခတ်ခဲ့တာဖြစ်ပြီးဖောက်ခွေရေးပစ္စည်းတွေကအတုတွေဖြစ်တာကိုနောက်မှတွေ့ရတယ်လို့အာနာပိုင်တွေကပြောပါတယ်
။မြောက်ကိုရီးယားပြည်ထနာကိုစီးရင်အင်အားသုံးဖြည့်ရှင်းသွားမယ်ဆိုတဲ့မကြသေးခင်ကသမ္မတဒေါ်နယ်ထရန့်ရဲ့ချင်းချောက်ပြောဆိုမှုအပေါ်တောင်ကိုရီးယားနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်လွှတ်တော်အမတ်အဖွဲ့မှပါတဲ့ဒီမိုကရက်အမတ်တွေကပြစ်တင်ဝေဖန်ပါတယ်။သမ္မတထရန့်ရဲ့ခြောက်လှန့်ပြောဆိုမှုတွေဟာအယားမရောက်ဖဲကိုရီးယားကျွန်းဆက်အတွင်းတင်းမာမှုတွေကိုသာပိုတိုးလာစေတဲ့အကြောင်းမက်ဆာချူးဆက်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမှတ်လဲဖြစ်အရှေ့အာရှဆိုင်ရာနိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်လဲဖြစ်တဲ့အက်ဒဝါ မာကီကစိုးမြို့မှာပြောဆိုတာဖြစ်ပါတယ်။အက်ဒဝါ မာကီဦးဆောင်တဲ့ Republican Democrat နှစ်ပါတီကိုယ်စားလှယ်ပါအဖွဲ့ဟာဒီသတင်းပတ်တဲ့ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေစီတွားရောက်နေတာဖြစ်ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တာဝန်ပြည့်ပဲ့တင်းတက်ဒုံးကျည်ချင်းချောက်မှုအန်တီအန်နဲ့ပတ်သက်လို့တွားရောက်ဆွေးနွေးနေကြတာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှစီးကိန်းအကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကရွှေတစိမ့်၄ခု၊ငွေတစိမ့်၃ခု၊ကြေးတစိမ့်၄ခု၊စုစုပေါင်းစုတစိမ့်၁၀ခုနဲ့အဆင့်ခုနှစ်မှာရှိနေပါတယ်။စီးကိန်းအကစားပွဲတော်မှာနိုင်ငံပေါင်း၁၇နိုင်ငံကအကစားသမားတွေရှင်ပြိုင်နေကြတာပါ။အင်းရှင်မလေးရှားကတော့ရွှေတစိမ့်33ခုအပါအဝင်စုတစိမ့်ပေါင်း82ခုစုခုပြီးတော့ထိတ်ဆုံးကဥဆောင်နေတာဖြစ်ပါတယ်။ဒီကနေ့မြန်မာအမျိုးသမီးဘောလုံးအသင်းနဲ့ဖိလစ်ပိုင်အသင်းတို့ပွဲမှာတော့မြန်မာအသင်းက69ဂိုးမရှိနဲ့အပြတ်သတ်အနိုင်ရရှိခဲ့ပါတယ်။အမျိုးသမီးဘောလုံးအသင်းကထိုင်းနဲ့ဗီယက်နမ်အသင်းတို့ကိုရှုံးနိမ့်ခဲ့တာကြောင့်တတိယနေရာမှာကျင်းနပ်နေရတာဖြစ်ပါတယ်။တန်ရှင်းတဲ့အားကစားစိတ်ဓာတ်နဲ့ရှင်ပြိုင်ကစားမှုအတွက်ဂုဏ်ယူဝမ်းမြောက်မိကြောင်းနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကသဝန်လွှာပေးပို့ခဲ့ပါတယ်။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကမှတင်ငီထိုင်တဲ့ကိုညာဝင်းအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှိခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်သက်အစီရင်ခံစာတင်သွင်းဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအနန်ဟာဒီကနေ့မွန်လွယ်ပိုင်းမှာမြန်မာနိုင်ငံကိုရောက်ရှိပါရယ်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့ဩဂုတ်လ24ရက်နေ့မတိုင်ခင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်တခြားအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအစီရင်ခံစာတင်ပြဖို့ရှိပါရယ်မနေ့ဖြန်မှာတော့မစ္စတာကိုဖီအနန်နဲ့ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံသွားဖို့ရှိနေတာပါတရင်အပြည့်စုံကိုတော့ VOA မြန်မာပိုင်းတရင်ထောက်မှမြင်မြင်ခိုင်ကတင်ပြထားပါရယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အနေနဲ့အပြည့်သက်အစီရင်ခံစာကိုပြည်သူလူထုထံမချပြခင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အစိုးရထိပ်ပိုင်းခေါင်းဆောင်တွေထံတင်ပြသွားမယ်လို့ကော်မရှင်အဖွဲ့ဝင်ဦးဝေလွင်ကပြောပါတယ်
။ကျွန်တော်တို့အသေးစိတ်ကတော့လုံလုံလေးရမပြောဖို့မြတ်တရားခံထားပါလေနော်။ကျွန်တော်တို့ကျမမယ်အစိုးရအဖွဲ့ဦးဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကော်မရှင်ကလည်းပြည်သူအစိုးရကကျွန်တော်တို့တာဝန်ပေးထားတာလေ။အစိုးရကိုကျွန်တော်တို့ပြင်တယ်ပြင်ပြီးလို့ရှိရင်24ရက်နေ့ကြာပြည်သူများသိအောင်ကျွန်တော်တို့ပြည်သူ့ရှင်းလင်းပွဲလုပ်ပါခင်ဗျာကျွန်တော်တို့အကြံပြုတော့ပါခင်ဗျာကျွန်တော်တို့တာဝန်ပေးရတဲ့လူတွေနဲ့အားလုံးပြည်သူအစီအစဉ်ရှိပါတယ
်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအကြံပေးအစီရင်ခံစာတင်ပြဖို့အတွက်ကုလအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဟာဒီကနေ့ဩဂတ်လ22ရက်နေ့မွန်လွဲပိုင်း3နာရီမှာရန်ကုန်မြို့ကိုရောက်ရှိလာတာပါဩဂတ်လ24ရက်နေ့ကြာသပတေးနေ့မှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်ပြီးအများပြည်သူသိအောင်အပြစ်သက်အစီရင်ခံစာကိုချပြမှာဖြစ်ပါတယ်။ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်ရင်းပဋိပက္ခသားစီရေး၊ပြန်လည်တည်မြဲရေး၊အခြေခံဝန်ဆောင်မှုတွေရရှိရေး၊လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိနိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့အကြောင်းအရာတွေပါဝင်မယ်လို့ကော်မရှင်ဘက်ကအသိပေးထားပါတယ်။ရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာမနက်ဖြန်မှာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှုရှိနေပါတယ်။ရခိုင်မျိုးသားပါတီဘက်ကတော့ဒီတွေ့ဆုံမှုမှာမပါဝင်လို့ကြောင်းအကြောင်းပြန်ကြားထားတယ်လို့အမ်းမြုံနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်
။ဒီတောင်စုလွှတ်တော်ပေါ့နော်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကအမတ်တွေကိုမနက်ဖြန်တွေ့ဖို့ကိုဖီအာနန်ဘက်ကတောင်းဆိုတဲ့ပုံပဲ။အဲ့တော့ကျွန်တော်တို့ဒီခိုင်ယူသားပါတီဘက်ကအမတ်တွေကတော့မတွေ့လို့ဘူးဆိုတဲ့သဘောနဲ့ပြန်ကြားထားတာရှိပါတယ်။ဘာကြောင့်ဆိုရင်စကားရကျွန်တော်တို့ကော်ဖီအနန်ကော်မရှင်ဖွဲ့စည်းကလေးကကျွန်တော်တို့ဘက်ကပြည်သူ့လွှတ်တော်ဘက်မှလည်းကန့်ကွက်တာရှိပါတယ်။ Also Nangano Daimenka Udiya. Adilo Nanganaganashi Poku Miane. No, the kind breed of Sunzan, when Pussy Pankwing Ugriam Shi.
Leshi Yakai Bine Yatanago, Mr. Goofy Anna Usane Yakai Jambi Commission Ye, a Jambu Jedri Lounedin, Pishin, I may need Tom Shibulo, Tauda Imonga, do me and Opio Valley.
So now soon, she and Kanza, Katome, and Matuagin, Manipia, Sula, the breakfast of the Renza Shinan with Lumus with the Renate Twinning. So, 2 years in Kanza will go, Ibaka, Suya, Suto, Tamro Paka, Balauchi, non Lakamade, Arau General Majorman. So, General Nali Raga, Leshi, the kind Tama, Chine, Chatanadi, and Nanganaga. Kuma, look at a poko to U, La Yau Bima, Nokuna Dugu Lila, Sungan Bima, Jan Puda, Longnet, a Pijeno Yamen, Hobulo, General Paka, don't that.
Jakan Pine Sanya, a Jambi Commission, Ye, Jabia, seeing Kanzaguro, Naton Sakunaku name, Mashla Runga, Topian Gabi, Eddie seeing Kanzaba, a Jambu Jedri, the Walla Guro, a county portana Milo, Jakan Pine, Winjijo, Uni, Buga, Biosu, Tarale, Shibare. Jakai Jambi Commission Ha, Jakai Bine Rega Matu Guebiare, Taiwan Kujaga, Jatanago, Pile Nibune, Pumpu to the Yi to a Lu at Chadwigo, Adiga, Jampu Nibu, Puesi Tara Pibi, Lu Kuni, Chopamuri, Shimishi Surago, Adiga, Songzambum Hobabu, Jakai Jambi Commission Wu, Bigger and Natan Sacha, August Lama, Puesi Gabi Nalaja, Jakai Bine Mondo, Kayama, Jamper Taikamu Chabagabi, Longjong Yi, the Pue Windriga, Lunezu, Musselin Ribo, Luke Chopamuri Shire Sure Suswe Jedwe Potwa Kebare. Tane Patabi Duria Tamara Umiesui Usane Mondo Dita Songzan Sisi Commissionaro Kula Tamagaga Tandiashi the Lumio Ludadu Bo Julone Yazu Muri Meshige Wulu Yosu Tarale Shivarish.
Mammy kind of Yatoraba Kuro Kitchenpine Pagadarin Pesayama Kitchenpine Gama and Gama Kitchen Lumo Pompio Poye Sibi Toka de Risi Dome Yin Lazy Go Lines in Mepia Pansi B. They are Ubri Ya Ye Yumelo Tapega Piosu Lachimabe Kitchen and Poe Pagale Dasi de Tamro Yashirigo Gama Yes Kamabe de Yasuesu Lai Pipare A Kulo Pianan de Yasuesu Tare Muru Nepatabi Ubri Jangya Sele Yin Saint Doja Melu Tiabare Masumonga Sepio Piabameshe.
Hobare, begin at Ogola, Sakoneaniga, Gatin Bine, Gamma, Mio Owen, Sise Gama, Mione, Twitter Ocho Yepoem, Yamaning and Yetapone, Damrobaga, Shound the King Sise Eti, Gatin Bine Park and Yoga, Gatin Lumupum Yoye Foundation Okata, Ula Maulada Usaune, Yin Shisidega, Lazy Ha, Lince Majin, Lazy Pite, Dua Uri, Ya, Ye, Usaya Melu, Damrobaga, Ogola Nasat Dianiga, the Dian Topia Mare, Dapaga, Kuru, Yosu, Lighting, the Vaina Temabe, Gatin Lumupum Yoye Puebagale, the Rogo, Baby and Darcy, the Damro Yashi, ကာမိုင်းရဲစခန်းမှာအမှုဖွင့်တရားဆွဲဆိုလိုက်တာကိုကာမိုင်းရဲစခန်းဘက်ကအမှုလက်ခံကြောင်းဩဂုတ်လ၂၁ရက်နေ့ညက၃၀အကြောင်းကြားလာတဲ့အတွက်ဥပဒေကြောင်းအရဆက်လက်ရင်ဆိုင်သွားကြမှာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ဘက်ကဥပဒေကြောင်းအရဆောင်ရွက်ကူညီပေးမယ်ရှေ့နေဦးခွန်နောင်ကVOA မြန်မာပိုင်းကိုပြောပါတယ်အဲ့ဒါတော့ကျွန်တော်တို့က၂၀ရက်နေ့မှာတို့ဒီအမှုဖွင့်တိုင်းစားခေါ်မှာပေါ့နော်တိုင်းစားနဲ့ကျွန်တော်တို့ရဲစခန်းမှာအမှုဖွင့်ထားလိုက်တာပေါ့ဖွင့်ထားတော့ရဲစခန်းနဲ့လက်ခံတယ် လက်ခံပြီးတော့သူကဘာနဲ့ဖွင့်တယ်လဲဆိုတော့ရက်စက်ကြီးပုံမှာ36လေးပုတ်ခီးပေါ့36လေးပုတ်ခီးငားရလေးနင်းဆောင်တစ်တစ်လေးအဲ့ဒါနဲ့သူတို့အမှုဖွင့်ထားပြီပေါ့နော်အာသားစီပိတ်ပင်တာပေါ့လေငားရလေးကတော့ဟိုပါပေါ့ချင်းချောက်တာပေါ့ဒီဟိုပါပေါ့ညောနိုင်ငံတော်ညီမှုပြည်ပြားမှုကိုဟိုပါပေါ့အနောက်ဟိုပါပေါ့ဖြစ်စည်းစေအောင ဆိုပြီးတော့သူကအနောက်ရှက်ပြုတယ်ပေါ့လေဆိုပြီးတော့မှာအာချင်းချောက်
ဒီတမ်ရောကနေပြီးတော့မှဒီလူတို့ဘောလေ၆လနဲ့ဟန်စီတဲ့ပိတ်ပင်တယ်ဘောလေအဲ့ဒါလေးတွေလုတ်တဲ့အပေါ်မှာနောက်နောင်ဘောတမ်ရောအနေနဲ့ဒီလူလုတ်တဲ့ကိစ္စတွေကိုဆင်ချင်နိုင်အောင်ဘောဆင်ချင်နိုင်အောင်ဆိုပြီးတော့မှဒါဗီဒီယိုထုတ်ကိုဒီကတော့အဲ့ဒါလေးဟိုဘောမက်ဆေ့ချ်ပေးချင်တာဘောလေအဲ့ဒါကြောင့်မို့
သူတို့အနေနဲ့ကချင်လူမျိုးရေးတက်ကြရင်နဲ့မြန်မာစစ်တပ်တို့ဂျာတိုက်ပွဲတွေကြောင့်ထွက်ပြေးတိတ်ဆောင်နေရတဲ့ထောင်ချီတဲ့နံမတီးစစ်ပြေးဒုက္ခတွေတွေဒုက္ခရောက်နေလို့ဖားကန့်ကနေသွားပြီးလိုအပ်တဲ့အကူအညီတွေပေးဖို့အကူအညီပေးရင်နဲ့နေဖြစ်တဲ့ဆိုတာကိုတားဆီးခဲ့တဲ့တာဝန်ရှိသူတွေကိုဖြည့်ရှင်းမိမယ်လက်မခံခဲ့ပဲချင်းချောက်နှောက်ရက်ခဲ့တဲ့အတွက်အခုလိုတရားစွဲဆိုရတာဖြ
So ceno apa juga UAE biru, tadi kita ni guna doa beri lah ni. So ye, leh jadi ceno air lu lu dekat jero, air ceno air yes kan, ceno ye wah tu lu tempat lah bapa. Air kat jero yes kan kan lebih lo, kan tu tipu malu ni, terus dia soal lagi nasi lebih tipu lah lah. So tuan ya jinnya canggih ni, ceno ni kat kato bapa, ceno siapa kato tu air bu. Bomu, ini yang kita luang wenu lah. Lu biji orang jemuk, ai kacang tu aku siang siang ni dia.
Lain semai ye ni dega thap bayi bersih ni ko, kamera ni ni nama dia ko selalu bosan ni. Tawen siapa tu ni baga thap bayi ni terus season baby me. Kacian pun baga lama kah me, bawa jen jiwa ni ga muda mungkin ni dia bawa luar ni dia la wanya biro. Lain semai ye lazy ko ye sekarang nama siapa kau yang ni cipta sih ko jauh ni ko. Ubi me sih biang wenyau tua ke deh luar mera baga teri thap bayi mana. Di luar me ye ni ko dah siapa kacian kacian lumu pun ye pun. Nau kacian dia kah de cune luar ye dah pun dia jah kacian dia sih ke jah.
ที่ใครเดียร์ยากเกิดก็เช่นอันนี้ต้องมีมักไกรริงกูรออ่ะคุณมีจีน่าเซลมาอัดเรื่องนั้นอ่ะเพื่อกูทำมุขหนุนเนียร์เลยลูเล่ก็เช่นลูมุขพิมพ์อยู่เพื่อแบบก็เช่นนี้อุคโนงก็เช่นนี้กูเปลี่ยนไปเลยดูสู้กูจำเป็นป่ะเนาะจำเป็นปงจำเป็นเลยโอ้พันธุ์สิ่งเช่นมาพิจารณาป่ะไอ้ที่เช่นมายุ่งยิ่งสังคมเช่นเนี่ยพิจารณาป่ะเลยยังต้องพยายามในวิธีมาเสียมาเดียวกูป่ะเนาะจำเป็นลูอ่าตาว่าตาสีพันธุ์สิ่งเช่นมา
ไอ้เสียมาเนี่ยพี่ต่อมาอ่ามุ่งมีเลดว่าพี่ต่อมาทำยาอะไรวะเนาะโอเคไอ้ละจำว่าไอ้เสียมาก็ว่าพี่ตัวละบ่โอ้ซีอุ่งหัวยาวตัวละบ่เลยทำไมแต่งเงี้ยซีอุ่งหัวยาวเกะยาวอยู่ไอ้มาคู่ละมาพี่เอาเด็ดด้วยคู่คู่เลี้ยงเชียร์เราไม่จะน่าซีอุ่งจีมาดอกอ่าด้วยลูน่าพี่ซีกูทำมุขขยุนี่เองก็เช่นลูมุ่งพิมพ์อยู่ฟังเนี่ยเช่นแบบก็มันเนี่ยเปลี่ยนออกกูแล้วเนี่ยเสร็จตัวยันนี่มาเราดีกามายพี่เสียเนี
ချုပ်ရင်းနေပါတယ်အခုတော့မန္တလေးတိုင်းဖက်မှာမြည်ရကြီးနေတဲ့တရင်ဖက်လက်ရအောင်ပါမန္တလေးတိုင်းဒေသကြီးအတွင် ARR မြည်ရတက်ပြီးတော့ရေလွှမ်းမိုးမှုကြောင့်လူဦးရေသထောင်ကျော်လောက်ရေဘေးဒဏ်ခံရတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကဲဆဲရင်းနဲ့ပြန်လည်နေရာချတာရင်ဝန်ကြီးဌာနကပြောပါတယ်အဖြစ်အဆိုကိုတော့ကိုကောင်းဆိုင်ဟင်းကတင်ပြထားပါတယ်ရှင်
မန္တလေးတိုင်းဒေသကြီးအတွင်းမှာရှိတဲ့တဲတဦးစင်ကိုင်တပိတ်ချင်းနဲ့စင်ကူမျိုးတွေမှာအေယာဝတီမြေတက်ပြီးရေလွှမ်းမိုးမှုကြောင့်လူဦးရေ1000ကျော်အင်အောင်စုပေါင်း2500လောက်နေရာပြောင်းရွှေ့နေရတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကေဇေရင်နဲ့ပြည်လည်နေရာချတာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ
်ကျွန်တော်မန္တလေးတိုင်းဦးစီးမှုနဲ့ပုံရတော့တဲတဦးစင်ကိုင်တပိတ်ချင်းစင်ကူမှာ1000ကျော်သွားပြီးအင်အောင်စုပေါင်း2500နဲ့လူဦးရေ1000ကျော်ပြည်လည်ဆရွှေ့နေတယ်ကျင်းတော့အဲ့ဒါတွေကိုလည်းလုပ်နေပါတယ်အဲ့ဒါပြီးလို့ရှိရင်တော့ဒါမြေကြီးကမှန်းလို့ရတာပဲလीဒါပြီးလို့ရှိရင်ကျွန်တော်တို့မကွေးတော့ဘကွေးကိုရောက်လာမှာပေါ့ပြည်ပြကိုးကိုရောက်လာမှာပေါ့ဒါပေမဲ့အခုဒီရောဖြစ်တဲ့အချိန်မှာသခိုင်းတိုင်းအပေါ်ကရေကပြီးသွားပြီရေကချက်ကြတယ်အပေါ်မှာဆက်ပြီးတော့မိုးမလာဘူးဆိုတော့ရေစီးလာတာလीသူကဒါမော်နီတာလုပ်နေတာပါမြေကြီးနဲ့မိုးစလနဲ့ဒါမော်နီတာလုပ်နေတာပါ
လက်ရှိမှာတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းဒေသတွေမှာရှိတဲ့မြေကံဘေးမျိုးတွေမှာမြေရေတက်မှုကြောင့်ရေဘေးဒုက္ခနဲ့ကြုံနေရတာပါမြေရေလွှမ်းမှုတန်ကိုရင်ဆိုင်နေရတဲ့ရေဘေးဒုက္ခတွေတွေအတွက်ဆန်ရိတ်ခါထောက်ပံ့မှုတွေအခြားလိုအပ်တာတွေစောင့်ရွက်နေတယ်လို့ဒေါက်တာကိုကိုနိုင်ကပြောပါတယ်
ကျွန်တော်တို့ညွှန်ကြားထားတာကျူရီနေရာရွှေ့ရပြီဆိုတာနဲ့ဆန်ရိတ်ခါတော့ခုနှစ်ရက်စာပေါ့နော်အဲ့ဒါက basic ဒူတိုင်းလူတိုင်းကိုပြည့်စုံပြီးပြပါနောက်တခြားလိုအပ်ချက်တွေတော့တတ်ပေးမယ်
မန္တလေးတိုင်းဒေသကြီးအတွင်းရေဘေးဒုက္ခခံနေရတဲ့နေရာတွေမှာနယ်လက်ဆေးပေးကမ်းတွေထားရှိပြီးအခုလက်ရှိထိတော့ကူးစက်ရောဂါတွေဖြစ်တဲ့သွေးလွှတ်တို့ကွေယောဂါဝမ်ယောဂါကူးစက်တာမျိုးတွေမဖြစ်သေးဘူးလို့မန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတန်းတန်းမြင့်ကပြောပါတယ
်မော်ရီဆာပြီးလောက်ကျောက်ကောက်နေတာ3ရက်ရှိပါပြီနော်3ရက်ရှိတဲ့အခါမှာတရာဥမျိုးနယ်လည်းပါပါတယ်မရီယာလည်းပါတယ်စင်ကူးလည်းပါတယ်ပေါ့နော်ညောင်ဦးလို့တက်လာပါပြီဒါပေမဲ့အခုတစ်ချိန်မှာမမတို့ဆေးကမ်းဖွင့်လာတော့တရာဥကတော့ဆက်ပြီးစီကမ်းဖွင့်နေပြီပေါ့နော်အမဖွင့်တဲ့အခါမှာတတိတော်မမလို့ရှိဘူးဒီရောဂါတွေနဲ့ဝင်းချုံဝင်းချက်ရောဂါနဲ့ဒီလိုတွေရှိတယ်ဆိုတော့တရင်မရောက်သေးပါဘူးကြာအခုတတိအမတို့ကအင်ဂျီဘလောက်တော့ယူဝင်ပြီးကိုယ့်ရဲ့ကျန်းမာရေးဆေးကမ်းတွေဒါတွေဝင်နေပြီဆိုတဲ့တရင်ကိုပဲအမတို့ရပါသေးတယ်ကျန်တာကတော့ဘာဖြစ်လို့ရောဂါတွေဖြစ်တယ်ဆိုတော့တရင်တော့မရသေးပါဘူးကြာ
ဒီရေဘေးကယ်ဆယ်ရေးလိုနေရာတွေမှာလူထူထက်တာမို့ကူးစက်ရောဂါတွေမဖြစ်အောင်ဂရုစိုက်နေရပြီးကူးစက်ရောဂါပြန့်ပွားမှုမရှိစေဖို့ကျန်းမာရေးဆိုင်ရာပညာပေးလုပ်ငန်းတွေကိုအထူးလှုံ့ဆော်နေတယ်လို့ဒေါက်တာတန်းတန်းမြင့်ကပြောပါတယ်
ဒီကတော့ညာသွားခြင်းကတော့ရေတက်လို့ရှိရင်ဖြစ်တဲ့ယောဂါကတော့ဒီကတော့ဝမ်းချောင်းဝမ်းပြေယောဂါပါပဲဒီကတော့နောက်လက်ပရက်စပိုက်ရုပ်စစ်စွာရှိပြီးအဲ့ဒါရေတက်တဲ့အခုကမှအမားတို့ပါလာတာပေါ့နော်ပါလာတဲ့ခါမှကြွက်ပေါ့ကြွက်ကနေဒီမှာတဆင့်ကြွက်ရဲ့ပေးရနေတဆင့်ကုလိုက်တဲ့ယောဂါပေါ့အဲ့ဒါမျိုးတွေအတွက်တော့အမားတို့ကအတိအပညာဒါတွေကတော့မအားလို့တက်ဆိုင်ရကျမကြီးခံရတွေကတော့ဒီစု
ညုံးနဲ့အချို့မှာတော့အရာဝတီမြေရတက်မှုကြောင့်အခြေခံပညာကြောင့်55ကြောင်းပိတ်ထားရပါတယ်မြန်မာနိုင်ငံတဝန်းမိုးများပြီးမြေချောင်းတွေစိုးရိမ်ရိမ်မက်ကြော်တဲ့အထိဆိုးဆိုးရွားရွားရေကြီးရေချမ်းဖြစ်နေတဲ့အရာဝတီတိုင်းစကိုင်းတိုင်းပဲခူးတိုင်းအပါအဝင်ပြည်နယ်တိုင်းတွေမှာဇူလိုင်လကနေဩဂတ်လအထိရေဘေးသင့်အင်ဂျီပေါင်း9000ကြော်ရှိနေပြီးရေဘေးသင့်ပြည်သူ2000ကြော်နေပြီဖြစ်ပါတယ်ခင်ဗျာ
ကိုကောင်းစဟိန်တင်ပြတော်ရပါရှင်ခုတော့နိုင်ငံတကာသတင်းဖက်ဆက်ရအောင်ပါကဘာပေါ်မှာမိလာအညစ်အကြေးတွေများလာတဲ့ပြဿနာရှိနေပြီးနှစ်စဉ်မိလာအညစ်အကြေးတန်ချိန်တန်းနေရာထဲမှာလည်းပြန်လည်ပြုတ်ပြင်တန်ဆင်ခြင်းမရှိဘဲဒီအတိုင်းဆွံ့ပြင်းနေကြပါဗျ။ဒါကသဘာဝပတ်ဝန်းကျင်နဲ့လူရရဲ့ကျန်းမာရေးကိုထိခိုက်လာစေတဲ့ပြဿနာတစ်ခုပါ။ဒါပေမဲ့အခုမိလာအညစ်အကြေးတွေကိုလောင်စာအဖြစ်ပြောင်းလဲအသုံးပြုနိုင်ဖို့ကင်ညာနိုင်ငံမှာစတင်စံတက်လှုပ်ဆောင်နေပါဗျ။ဒီအကြောင်း Given Notch ပြပို့ထားတဲ့သတင်းကိုမခင်ဖြူရဲကဆက်ပြီးတင်ပြထားပါတယ်ရှင်။
တနည်းနည်းနဲ့ပြန်လည်တန့်စင်ပြုပြင်အသုံးပြုတာမျိုးမရှိတဲ့မိလာအညစ်အကြေးတွေဟာနှစ်စဉ်နှစ်တိုင်းတန်ချိန်တန်ပေါင်းများစွာရှိတယ်လို့ကုလသမဂ္ဂကပြောပါရယ်။ဒါပေမဲ့အခုကညာနိုင်ငံမှာဒီမိလာအညစ်အကြေးတွေကိုအချောက်ခံနောက်ကာဗွန်ကဲတွေဖြစ်အောင်လုပ်ပြီးလွှတ်စာမုတ်တင်လဲရေတို့နဲ့ရောပြီးတော့လောင်စာအဖြစ်ပြောင်းလဲထုတ်လုပ်နေပါရယ်။ဒါနဲ့ပတ်သက်လို့နာကူရူရေနဲ့မိလာတန့်ရှင်းကုမ္ပဏီကဂျွန်အီရီဂူကအခုလိုပြောပါရယ
်။ Carbonization basically is a process whereby you increase the carbon content.of your materials. In this case, we are using the drum.
Carbon gap ရအောင်လုပ်တဲ့ပစ္စည်းကခြေကအပြင်ပစ္စည်းတစ်ခုကို carbon တက်ပုံများလာအောင်လုပ်တာပါ။ဒီလိုလုပ်တဲ့နေရာမှာရောစပ်ပြီးသားမိလာတွေကိုစီပိုင်းထဲကိုထည့်ပါတယ်။စီပိုင်းအောက်ခြေမှာတော့ပေါက်တွေဖောက်ထားရပါတယ်။ဒီပေါက်တွေကအထက်ကိုအောက်ဆီဂျင်ဝင်အောင်လုပ်ပါ။အောက်ဆီဂျင်နဲ့မီးလောင်ကျွမ်းစီတာဖြစ်ပေမဲ့လုံးဝပြတ်ပစ်သွားတဲ့အထိမရအောင်တော့ထိမ့်ပြီးလုပ်ရပါတယ
်။ဒီလိုနည်းနဲ့ပဲမိလာညစ်ကြေးတွေကိုလောင်စာတုံးလေးတွေဖြစ်အောင်ဖြည်းဖြည်းချင်းလှုပ်ဆောင်တာပါ။ဒီလောင်စာတုံးတွေဟာဈေးသက်သာရုံမကမိသွေးလောက်လဲသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေနိုင်ပါဘူး
။ In this way you are able to eliminate all the volatile matters all the harmful gases and it is at this point that you ensure that your sludge doesn't smell it's safe for handling
ဒီနေ့ပဲအလွယ်တကူငုတ်ပြန်နေတဲ့အန်တီအရှိတဲ့ဓာတ်ငွေအားလုံးကိုဖယ်ရှားပစ်နိုင်ပါတယ်။ဒီစစ်မှာတော့မိလာတွေအနက်မထွက်အောင်တခါတည်းလုံးရပါတယ်။အားလုံးရောချစ်ပြီးလောင်စာတုံးခဲလေးတွေဖြစ်အောင်လုပ်တဲ့ချိန်ထဲမှာအနက်မထွက်အောင်တခါတည်းလုံးသွားတာကပို့ပြီးတော့ဘေးကင်းပါတယ်။
ဒီလိုနီးနဲ့ထုတ်တဲ့လောင်စာတုံးတွေဟာမီးသွေးထက်ပိုပြီးတော့တန့်ရှင်းတယ်လို့ပိုပြီးတော့လည်းကောင်းပါတယ်။ဒါပေမဲ့ဒီလောင်စာတုံးတွေကိုလူတွေသုံးကျင်လာအောင်ဆွဲဆောင်နှာချဖို့ကတော့အခက်အခဲဆုံးစိန်ခေါ်မှုဖြစ်နေတာပါ။ဒီလောင်စာတုံးတွေကိုလွယ်လွယ်နဲ့ရောင်းရဖို့မလွယ်ပါဘူး။ဒါပေမဲ့နီးပညာအားနည်းနေသေးတဲ့ကုမ္ပဏီတစ်ခုကဒီလောင်စာတုံးတွေကိုပိုပြီးတော့အဆင့်ရှိရှိထုတ်လုပ်နိုင်ဖို့ကြိုးစားခဲ့ပြီးတိုးတက်မှုတွေလည်းရှိလာနေတယ်လို့ဂျွန်အီရီဂူကပြောပါတယ်။
The output capacity of the carbonization machine we are targeting at least 10 tons per day which then will be processed
carbon gap ပြောင်းပြောင်းလဲပြည့်တဲ့ဆက်ကနေ့စဉ်10တန်းထက်မနည်းထုတ်လုပ်နိုင်ပါတယ်အဲဒီကနေ့တစဉ်လောင်စာတုံးလေးတွေဖြစ်အောင်ထုတ်လုပ်တာလည်းဖြစ်ပါတယ
်ဒီလောင်စာတုံး1ကီလိုကိုဒေါ်လာ50နဲ့ရောင်းတာမို့မီးသွေးထက်ပိုးပြီးတော့ဈေးသက်သာပါတယ်အခုလိုလှုပ်ဆောင်မှုမျိုးကိုနိုင်ငံတကာကလည်းဝိုင်းဝန်းကူညီပေးတယ်လို့ကုန်ကြမ်းပြတ်သွားမှာကိုလည်းဘယ်တော့မှစိုးရိမ်ရမှာမဟုတ်ပါဘူးရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
။VOA American အသံရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ online meter 24 25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဩဂုတ်လ22ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတီကောင်းစရာနဲ့တိုက်ရိုက်လေလံရွှေနေခန့်ကိုနားဆင်ကြရမှာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင
်ကြားလား
အမေရိကန်ဒေါ်လာဒေါ်လာထွန်းကဒဇင်းနာရီညကပဲအာဖဂန်နစ္စတန်နဲ့ပတ်သက်တဲ့သူ့ရဲ့မဟာဗျူဟာကိုသူ့ပေါ်ပြောကြားလိုက်တယ်။အာဖဂန်နစ္စတန်ကဂျပန်ဝါရောက်ကိုတိုက်ချဲ့ရမှာအခြေအနေပေါ်မူတည်ပြီးတော့လှုံ့ဆော်သွားမယ်လို့ဆိုပါတယ်။တခြားနိုင်ငံတွေအနေနဲ့သူတို့ရဲ့ကိုယ်ပိုင်ဟန်နဲ့နိုင်ငံပြန်လည်တည်ဆောက်ရေးဒီမိုကရေစီထွန်းကားရေးဆောင်ရွက်ရမှာအမေရိကန်စစ်တပ်ကိုဆက်ပြီးတော့အသုံးပြုသွားမှာမဟုတ်ဘူးလို့လည်းသူ့ပေါ်ပြောကြားလိုက်ပါတယ်။ဗာဂျီးနီးယားပြည်နယ်ကစစ်ကမ်းတစ်ခုကိုသွားရောက်ပြီးအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့စီးရေးမူဝါဒကိုသမ္မတထရန့်တနင်္လာနေ့ကအခုလိုပြောဆိုခဲ့တာပါ
။ We will not talk about numbers of troops or our
တဲ့နဂါစီစီစီနဲ့ပတ်သက်လို့ကျွန်တော်တို့ပြောမှာမဟုတ်ပါဘူး။အခုချိန်ကစလို့ကျွန်တော်တို့ရဲ့မဟာဗျူဟာမျိုးစီးရေးလို့ရှာမှုတွေကိုစိတ်ကူးနဲ့အချိန်ရေးဆွဲသတ်မှတ်ထားတွေပေါ်အခြေခံဆောင်ရွက်တော့မှာမဟုတ်ပဲတကယ့်လက်တွေ့အခြေအနေကိုကြည့်ပြီးတော့ဆောင်ရွက်သွားမှာပါ။အမေရိကန်ပြည်ထောင်စုရဲ့ရန်သူတွေဟာကျွန်တော်တို့ရဲ့စီစီနဲ့ကျွန်တော်တို့ဘာလို့ယုံကြည်ထားတယ်ဆိုတော့ဘတော့မှလည်းသိမှာမဟုတ်ပါဘူးဘတော့တက်ခဲ့မယ်ဆိုတာမျိုးပြောမှာမဟုတ်ပေမဲ့လည်းကျွန်တော်တို့ဆက်လက်ပြီးတော့တက်ခဲ့ချင်းမုံတော့မှာဖြစ်ပါတယ
်အာဖဂန်နစ္စတန်နဲ့ပတ်သက်တဲ့ဘူဝါဒကိုပြောကြားတဲ့အချိန်ထဲမှာပဲပါကစ္စတန်နိုင်ငံဟာဂျမ်းဖက်သမားတွေကိုလက်ခံနေထိုင်ခွင့်ပေးထားတယ်လို့လည်းသမ္မတထရန့်ကဝေဖန်ပြီးဒါကိုပြောင်းလဲရမယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကသမ္မတထရန့်ဟာစီရင်တဲ့မြို့သားလုံခြုံရေးဂျမ်းဘေးတွေကိုတွေ့ဆုံခဲ့ပြီး16နှစ်ကြာခဲ့တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးဘလူကိုင်တွေမလဲဆိုတာကိုဆွေးနွေးခဲ့ပါတယ်။နောက်တရက်မှာသူ့အနေနဲ့ဆုံးဖြတ်ပြီးဆိုပြီး Twitter လူမှုကွန်ရက်ကနေကြေညာခဲ့ပါတယ်။အမေရိကန်သမိုင်းမှာရှေးကြဆုံးအာဖဂန်စစ်ပွဲနဲ့ပတ်သက်လို့စဉ်းစားတဲ့အခါမှာရွေးချယ်စရာနီလန်းနေတဲ့ကနောက်ထပ်ထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေထပ်ပြီးတော့စေလို့မလား။ဒါမှမဟုတ်လုံခြုံရေးတာဝန်ယူပေးနေတဲ့ contract နဲ့လုပ်နေတဲ့ပုဂ္ဂလိကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရောတခါတည်းယူသိမ်းမလားဆိုတာတွေပါဝင်ပါတယ်။လက်ရှိအာဖဂန်နစ္စတန်မှာရင်ဆိုင်နေရတဲ့အခြေအနေဟာရှေ့မတိုးတာနောက်မဆိုးတာအခြေအနေလို့အမေရိကန်စစ်တပ်ခေါင်းဆောင်တွေကပြောဆိုနေပါတယ်။တာလီဘန်တွေကအာဖဂန်နစ္စတန်တွင်းနဲ့ပါကစ္စတန်နယ်ခြားဒေသတွေမှာရှေ့ကိုတိုးလာပြီးထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ဒီအချိန်မှာပဲအာဖဂန်နစ္စတန်ဆိုင်ရာမဟာဗျူဟာသစ်ကိုသမ္မတထရန့်ကြီးညာလိုက်တာဖြစ်ပါလေ။
အမေရိကန်နိုင်ငံရေးအကြောင်းတီကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုသားညုံဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းရှင်နေခံကိုနားဆင်နိုင်ကြပါပြီ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကျူးစွားပါတယ်ဒီကနေ့ကျွန်တော်ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတမကမြေနေရာဟောင်းတဲ့တမကအဆောင်အသင့်ကိစ္စဖြစ်ပါတယ်မြန်မာလူ့လက်ရေးတမိုင်းဝင်ចောင်းသားတမကအဆောင်ပြန်လဲဆောက်လို့ရဟာလူလူကနေပြီးတော့ရွေးချယ်တဲ့ energy အစိုးရလက်ထက်မှာပို့ပြီးတော့အတန်ကျဲလောင်လာပါတယ်ဖြစ်စည်းခံရတဲ့တက္ကသအဆောင်မြေနေရာမှာတမကအဆောင်ဆောက်ဖို့အတွက်ရောင်းတိုင်းအစိုးရကကြိုးပမ်းခဲ့တဲ့အပေါ်မှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်လာပြီးတော့အခုတော့ဒီတမကမြေနေရာကိစ္စတမကမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီတမိုင်းဝင်တမကမြေနေရာဟောင်းနဲ့ပတ်သက်ပြီးတော့သရရှင်တွေရဲ့အမြင်ကရောဘယ်လိုရှိပါလဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတစ်ခုကတော့ကိုရန်အောင်ဖြစ်ပါတယ်ကိုရန်အောင်ဟာပြောရမယ်ဆိုရင်တော့88မျိုးဆက်တကူဖြစ်ပါတယ် NLD လူငယ်ဆပြီးတော့ဖွဲ့စည်းခဲ့တဲ့အထက်မှာပါဝင်ခဲ့တယ်လို့ပဲလက်ရှိအဖြစ်ရန်ကုန်တိုင်းလွှတ်တော်ရဲ့ဒီမင်္ဂလာတော်ညွှန်ပြနယ်ကိုယ်စားလှယ်ဖြစ်ပါတယ်နောက်တစ်ခုကတော့ကုတင်ရေးပါကုတင်ရေးဟာ88မျိုးဆက်ကျောင်းသားကောင်းဆောင်တကူဖြစ်ပါတယ်ဘာကတာရဲ့ခေါင်းဆောင်တကူလည်းဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေးလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်ရင်းလုံးကိုရန်အောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုရန်အောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုရောင်ကြီးကျွန်တော်ခုနကျွန်တော်စကားဆခင်းလို့ပါပဲကျွန်တော်ဒီတမကမြေနေရာဟောင်းကိစ္စမှာဒ ဒီရောင်းတိုင်းဆွေရကြီးကဆွေရနေပြီးတော့အဲ့ညမှာသမဂဆောင်ဆောက်ဖို့အတွက်ကြိုးပမ်းခဲ့တာရှိပါတယ်ဒီပေါ်မှာဝေဖန်မှုတွေကြီးကျယ်ပေါ်ထွက်ခဲ့ပြီးတော့အဲ့ဒါကယာယီရနာသွားပြီးတော့အခုတော့တိုင်ပင်မှုတွေဆွေးနွေးမှုတွေလုပ်နေပြီပေါ့နော်ဒီညမှာကိုရောင်တို့ကတော့ဒီရောင်းတိုင်းရောင်းတိုင်းဒီပြည်သူ့လွှတ်တော်ကုလသမဂ္ဂပေါ့နော်ကိုရောင်တို့ energy ဘက်ကကိုရောင်တို့လွှတ်တော်ဘက်ကနေပြီးတော့အခုစပြီးတော့ဒီကိစ္စဟိုဆွေးနွေးပွဲတွေဖြစ်အောင်ကြိုးပမ်းစပြီးတော့ကြိုးပမ်းခဲ့တာရှိတာကျွန်တော်ကြားပါတယ်ခင်ဗျာကိုရောင်ရဲ့စိတ်ကူးလေးပေါ့ဘယ်လိုမျိုးပုံစံမျိုးနဲ့ဒါပြန်ဖြစ်လာလဲခင်ဗျာ
ဟုတ်ကဲ့ဒီလိုပြကျွန်တော်ကကျောင်းသမဂ္ဂကိုအရင်ရင်တုန်းကတော့ဗျာသမဂ္ဂကိုချခဲ့တယ်နောက်ပိုင်းအစိုးရကြီးဆက်ဆက်ကလည်းသမဂ္ဂဆိုတာနဲ့အဲလူတွေရှုခဲ့တယ်နောက်ဆုံးကြာသေးခင်မှာသမဂ္ဂအဲဒီရင်းနှီးမှာဒီတစ်ပင်ကြီးဆိုက်ခဲ့ပြီးသမဂ္ဂရဲ့ရုပ်ဆင်းကိုပြည့်ရင်းအောင်လို့အများကြီးကြံစီခဲ့တာရှိတယ်တိလားအခုစိုးရတက်ကနေပြီးတော့ဒီကျွန်တော်သမဂ္ဂတဲ့ကျွန်တော်သမဂ္ဂဆောက်ဝင်ပေါ်ထွန်းလာစီဟုဆိုပြီးတော့ဘယ်ဆိုမှမခုမပြူခဲ့တဲ့အတိုင်းအတာကိုသူဆောင်ရွက်ခဲ့တယ်ပေါ့နော်အဲ့တော့အခုနောက်ဆုံးကျွန်တော်နဲ့ဆွေးနွေးချက်အရဒီတမကအဆောက်အဦကိုဒီကျောင်းသားရိုးစက်ပေါင်းများစွာနဲ့ဆွေးနွေးပြီးတဲ့အခါကျရင်တမန်ဆုံးအကောင့်ထက်ပေါ်စီစီနဲ့ဆန္ဒကရှိနေရှိနေတဲ့အခါကျတော့ကျွန်တော်တို့လည်းပြောပါတယ်ဆိုတော့ကျောင်းသားတွေလွတ်လပ်တဲ့သဘောဆန္ဒနဲ့အတူဒီကျောင်းသားတမကကြီးကိုပြန်လည်ပြီးဆောက်ဖို့ဆိုပြီးတော့အားကြောင့်ကျွန်တော်တို့ညီထတဲ့ဝန်စပြီးတော့လှုပ်ရှားနေတဲ့အခြေအနေရှိပါခင်ဗျာ
ဟုတ်ကဲ့ပထမတစ်ကြိမ်တုန်းကတော့ရန်ကုန်တိုင်းအစိုးရကနေပြီးတော့ကြိုးပမ်းခဲ့တာရှိပါတယ်ခင်ဗျာအဲ့ပေါ်မှာကိုကြောင်တို့လည်းကြားပြီးမှပါဝေဖန်မှုတွေဖြစ်လာတယ်သမဂ္ဂမြေနီယာပေါ်မှာသူတို့ဆောက်ဖို့တဲ့ကြိုးပမ်းနေအခုကတော့မဖြစ်တော့ဘူးပေါ့နော်အဲ့တော့လက်ရှိအဖြစ်ကိုရန်အောင်ရှိတဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကောဒါနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိပါလဲခင်ဗျာ
ဟုတ်သူတို့ကလည်းကျွန်တော်ထင်နေကြဟိုတရားဝင်မထုတ်ပြန်ပေမဲ့ဒီကျွန်တော်သမဂ္ဂကိုဒီကိစ္စဆက်ဖြတ်တန်းခဲ့ကြတဲ့ဒီကျောင်းသားတွေရဲ့သဘောဆန္ဒနဲ့လွတ်လပ်တဲ့သဘောဆန္ဒနဲ့ဒီကျွန်တော်သမဂ္ဂဒီကျွန်တော်သမဂ္ဂရဲ့ဒီရှင်သန်ဖွံ့ဖြိုးရေးနဲ့ဒီတက္ကသအဆောက်အဦပေါ်ထွန်းရေးအတွက်သူတို့ဆန္ဒရှိပါတယ်ခင်ဗျာနောက်တစ်ခါအဲဒီပြောင်းပြီးအစိုးရကလည်းဒီအဆောက်အဦပြန်လည်တစ်ခါဖို့အတွက်ဒီ9ဘီလီယံပေါ့နော်ခွင့်ပြုတာပြီးလည်းဖြစ်ပါတယ်ဒါတနည်းအားဖြင့်တော့အကျိုးကြီးပါစေသလိုသမဂ္ဂတွေရဲ့ယက်တည်မှုနဲ့ဖြစ်ပြီးမှုကိုအတိမတ်ပြည့်တဲ့သဘောလို့ကျွန်တော်ယူဆပါတယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့လည်းတစ်ဖက်ကဝေဖန်ပြောဆိုမှုတွေလည်းရှိပါတယ်တို့ဒီတစ်ဖက်ကလည်းဒီသမဂ္ဂကြီးအစိုးရကြီးအမြန်ဆုံးပေါ်ထွန်းလာပြီးဖို့အင်းနိုင်အားတိုက်ပြောရှင်းတကြောက်ကြတဲ့ဆန္ဒပြတဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့သဘောကတော့ဒီအခုလက်ရှိဒီအမျိုးသားပြည်နယ်ရေးဥပဒေမှာဒီသမဂ္ဂတွေရဲ့ယက်တည်ခွင့်တွေကိုသူတို့ကျတဲ့ဒီရေးသားရလို့ကျွန်တော်သိရှိရပါတယ်အဲ့တော့ဥပဒေပြီးတော့မှတမကစောက်မလားတမကစောက်ပြီးတော့မှဥပဒေလုံမလားဆိုတော့ကျွန်တော်သဘောကတော့ဒီကိစ္စနဲ့ရကြပြန်ယူသွားမယ့်အခြေအနေရှိပါတယ်ဘာကြောင့်လဲဆိုတော့ဥပဒေပြီးတော့မှအချိန်ကကျွန်တော်ထင်တာလည်းပို့ပြီးတော့ကြာတတ်တဲ့သဘောဝါရှိပါတယ်အဲ့တော့ဥပဒေပြီးတော့တမကအဆောင်ဆောင်မယ်ဆိုရင်ကြာမှာဖြစ်တယ်လို့တမကစောက်ပြီးတော့မှဥပဒေပြီးမယ်ဆိုလည်းကြာတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်သဘောကတော့နှစ်ခုလုံးကြောင်ရတဲ့လောက်အောင်လို့ကျွန်တော်ကတော့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဆိုရင်ကိုယ်အောင်တို့ကဥဆောင်ပြီးတော့အခုဆွနွေးတိုင်ပင်ကြတဲ့ခါမှာတမကမျိုးဆက်တီတော်များများကိုလည်းဆွနွေးနေတာတွေ့ရပါတယ်ဆူပြီးတော့ဆွနွေးနေတာတွေ့ပါတယ်အဲ့တော့ခြေလန်းကအခြေအနေကဘယ်လောက်ထိအောင်မြင်လာပြီလဲဘယ်လောက်ထိပေါင်းအောင်ဖြစ်လာပြီလဲခင်ဗျာ
ဒီလိုကျွန်တော်ဒီအောင်မြင်မှုကတော့ဟိုတော်တော်ကြီးမားပါတယ်ကြီးမားလို့ဆိုအရင်ရင်တုန်းကတမကနဲ့ပတ်သက်ပြီးအဲ့လိုမျိုးတခါမှခြေခြေပြင်းပြင်းဆွေးနွေးတိုင်ပင်တိုင်းမရှိခဲ့ဘူးပေါ့နော်အခုကျွန်တော်တို့ရှိတယ်အလုံးပဲအားသက်ပြောရှင်စရာတောင်းပါတယ်ဟိုအယူဆချင်းတူတယ်မတူတာတပိုင်းပေါ့နော်ဆူတာကအဲ့အဲ့ဒီနေမှာနည်းနည်းတော့ကွဲလွဲနေတာကတချို့တလေကဒီမူလသမဂ္ဂမြေကြီးကတော့မလုပ်ချင်ဘူးဒါတနည်းအားဖြင့်ဒါစနစ်ဆိုးရပြယုတ်ပြတနည်းအားဖြင့်အဲ့ဒီသမဂ္ဂအဆောင်ကြီးဖြူခွဲဆံခြင်းနဲ့အတူသမဂ္ဂတွေရဲ့တရားဝင်ရည်တည်ခွင့်နဲ့မထောက်ဘူးကျွန်တော်တိုင်းပြည်ရဲ့ဒီညာရေးစနစ်ကြီးတစ်ခုလုံးမှာဘုံခွဲဖြူပြခြင်းခံရတယ်လို့ကျွန်တော်ယူဆတယ်ယူဆတယ်ဆိုတော့အဲ့တော့တချို့တလေကတော့အဲ့ဒီနေရာမှာမလို့စီရင်ဆိုတော့ဒီပုံမှာကျွန်တော်ဆွေးနွေးကြမယ်အဲအဆင်မပြေရလဲရှိတယ်ပြဿနာမရှိဘူးအခုကျွန်တော်စတင်ပြီးတော့ရင်းနေနေပုံဝင်လေးနဲ့ပြောဆိုမှုရလိုက်တာကကျွန်တော်တို့အတွက်ကြီးမားတဲ့အောင်မြင်မှုတစ်ခုပေါ့နော်နောက်ပိုင်းလဲအစည်းအဝေးတွေကိုကျွန်တော်ဆင်ခြင်မပြဆောင်ရွက်မယ့်အခြေအနေရှိပါတယ
်ဟုတ်ကဲ့ခင်ဗျာက
ိုရောင်စိတ်ရှိလက်ရှိနဲ့ကျွန်တော်လိုအောင်မဲ့အနေထားတော့ရှိပါရဲ့နော
်ဟုတ်ကဲ့ခင်ဗျာကိုရောင်အောင်လေလိုက်မပါခဏနေပြီးအောင်ခင်ဗျာကျွန်တော်ကုတင်ရေးကိုဖိတ်ခေါ်ချင်ပါလေကုတင်ရေးကတော့ဘခုနာကျွန်တော်မိတ်ဆက်ထားလို့ပဲဘာသာခေါင်းဆောင်ဟောင်းတယောက်ဖြစ်ပါလေ88မျိုးဆက်ကပါကုတင်အေးကြပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ကိုတင်ခုနကတော့ကုရန်ကိုဆွေးနွေးတော့လည်းကြားပြီးပြီးတော့ကိုတင်ဤရဲ့သဘောထားလည်းသိကြပါတယ်ခင်ဗျအဲ့တော့ဒီသမဂ္ဂမြန်မာဟောင်းကိစ္စနဲ့ပတ်သက်လို့သမဂ္ဂနဲ့ပတ်သက်လို့ပေါ့
ဟုတ်ကဲ့ဟိုကျွန်တော်သမဂ္ဂအဆောက်အဦနဲ့ပတ်သက်လို့ကတော့ဗျာကျွန်တော်တို့ကပြန်ဆောက်ခြင်းတယ်ဆိုတော့ဟိုသဘောထားကတော့ကျူဆူရမယ်သဘောထားပါပဲဆိုတော့ကျွန်တော်တို့နှစ်လပိုင်း26ရက်နေ့မှာโอเคဆွေးနွေးဝဲဆွေးနွေးโอเคဆွေးနွေးဝဲဆိုတာ1953ကနေ2019ကျောင်းသားသမဂ္ဂမျိုးဆက်အားလုံးပါဝင်တဲ့ဆွေးနွေးပွဲမှာအဲဒီဆွေးနွေးပွဲကနေကျွန်တော်တို့ကဘယ်လိုဖော်ပြထားလဲဆိုတော့ထုတ်ပြန်ချက်ထုတ်ပြန်ထားပါတယ်အဲဒီမှာပြည်သူ့ရွေးချယ်တင်မြှောက်တဲ့အစိုးရအဖွဲ့လက်ထက်မှာဒီဖြူဖြက်ခံရတဲ့ကျောင်းသားသမဂ္ဂအဆောက်အဦကိုပြန်ဆောက်ခြင်းနဲ့ဆိုတဲ့အားထုတ်မှုကစစ်မြတ်ကောင်းမွန်တဲ့လုံဆောင်မှုတစ်ခေတ်ဖြစ်တစ်ခုဖြစ်အသိမှတ်ပြုပါတယ်ဆိုကျွန်တော်တို့ဖော်ပြထားပါတယ်ဒါမှမဟုတ်ကျောင်းသားသမဂ္ဂဆောက်ခြင်းနဲ့ဆိုတာကိုကျွန်တော်တို့ကြိုဆိုရမယ်သဘောထားပါပဲဒါပေမဲ့ပြန်ဆောက်ခြင်းတဲ့သဘောထားကကျွန်တော်မြင်မှာတော့ဒါရူးရှင်းပံကန်တဲ့သဘောထားဖြစ်အကောင်းဆုံးပါပဲဒီတော့ကျွန်တော်တို့ကအဆောက်အဦကိုပြန်ဆောက်ခြင်းတာရူးရှင်းပံကန်တဲ့သဘောထားဖြစ်ချောင်းကိုဖော်ပြနိုင်တဲ့အချက်၃ချက်ရှိတယ်လို့ကျွန်တော်တို့မြင်တယ်ဗျအဲ့ဒါကတော့နံပါတ်၁ကတော့ကျွန်တော်တို့ကအဆောက်အဦရဲ့တမိုင်းတံမိုးကိုဖော်ထုတ်ပြီးတော့အဲ့ဒီတမိုင်းတံမိုးကိုအသိမှတ်ပြုချောင်းဖော်ပြတဲ့အချက်တော့ပါမယ်ကျွန်တော်တို့ကဆောက်ခြင်းနဲ့ဆိုရင်ပေါ့ဒီတော့နံပါတ်၁ကတော့ကျောင်းသားသမဂ္ဂအဆောက်အဦရဲ့အသက်ဝိညာဉ်ဖြစ်တဲ့ဗက္ကသများအဖွဲ့ချုပ်နဲ့ကျောင်းသားသမဂ္ဂတွေဟာဒီမိုကရေစီစံနှုန်းအနေနဲ့အညီလွတ်လပ်စွာရပ်တည်ခွင့်လှုပ်ရှားခွင့်ရှိရမယ်နော်ဒီနှစ်ချက်အပြင်ကျွန်တော်တို့ကိုယ်ရေးကြုံရတဲ့အတွေ့အကြုံရဒါနံပါတ်3အချက်ကိုကျွန်တော်ထည့်ပြောရတာပါဒါပါလဲဆိုတော့ကျောင်းသားသမဂ္ဂအဆောက်အဦတို့ဆောက်ခြင်းလေဆိုရင်အဲ့ဒီဆောက်လို့ရေးကိစ္စအဲ့ဒီကျောင်းသားသမဂ္ဂအဆောက်အဦဆောက်လို့မဲ့ခေတ်ကာလအခြေအနေတရားမှာရှိနေတဲ့နိုင်ငံရေးရည်စည်းကြောင်းအပေါ်မှာထိခိုက်အားပြော့စေမဲ့သဘောမျိုးတော့မဖြစ်စေရပါဘူးဒါပါကြောင့်ပြောလဲဆိုတော့ကျွန်တော်1988ဖျက်ဆန်းခဲ့ရတဲ့အတွေ့အကြုံမှာရှင်လင်းလုံးဒီမိုကရေစီအရေးတော်ဝင်ကြီးဖြစ်နေတဲ့ကာလမှာသမ္မတဒေါက်တာမောင်မောင်ကကျွန်တော်တို့အဲ့ဒီမှာဘာကတည်းကအဖွဲ့ချုပ်ကျွန်တော်တောင်းယူနေတဲ့အချိန်ပေါ့ဗျာကျွန်တော်တို့ဘာကတည်းကအဖွဲ့ချုပ်ကိုကမ်းလှမ်းမှုရှိလာတယ်ဆိုတော့ကျောင်းသားသမဂ္ဂအဆောက်အဦကိစ္စနဲ့ပတ်သက်လို့ဒါကြုံတွေ့ရတဲ့အဖြစ်အပျက်တစ်ခုပါအဲ့ဒီတော့ဒေါက်တာမောင်မောင်ရဲ့ကမ်းလှမ်းချက်ကိုကျွန်တော်ညင်းခဲ့တယ်အဲ့ဒီတော့ညင်းခဲ့တာအဲ့ဆိုတော့ကျွန်တော်ပြောတဲ့နံပါတ်3ချက်ရှိနေတဲ့နိုင်ငံရေးရည်စည်းကြောင်းနဲ့အဓိကသက်ဆိုင်တယ်အဲ့ဒီရည်စည်းကြောင်းအတိုင်းလေကျွန်တော်တို့ဖယ်ထုတ်မဲ့ကိစ္စဖြစ်နေလို့ညင်းခဲ့တယ်ဒါကြောင့်လဲဒေါက်တာမောင်မောင်ကချေခင်းလက်ခင်းသားတဲ့တနေ့မှာကျောင်းသားသမဂ္ဂအဆောက်အဦကြီးကိုပြောပါပါကြီးအုံငင်းချကြပါတော့လို့တိုင်းပြည်ကိုထုတ်ပြောခဲ့ရတာမျိုးဖြစ်သွားတာ။ဒါပေမဲ့ဒီနေ့အချိန်ဒီမှာတော့အားလုံးရဲ့သဘောထားအတန်တွေကိုပြန်နားထောင်ဖို့ဝိုင်းစဉ်းစားကြဖို့အမှတ်ကန်ဆုံးသဘောထားတစ်ခုကိုရှာဖွေနိုင်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့။အဲဒီမှာကျွန်တော်သတိထားမိလို့ဆွေးနွေးကြတယ်ပြောကြဆိုကြတယ်ဒီမှာယူဆ3မျိုးရှိတယ်လို့ကျွန်တော်သိထားပါတယ်။ပထမတစ်ခုကတော့သမဂ္ဂအဆောင်ကိုဆောက်လုပ်ဖို့ကိစ္စပေါ့နော်သမဂ္ဂအဆောင်ကိုဒီအမြင်ကဟောင်းပါပဲနောက်ဒုတိယချက်ကသမဂ္ဂဟောင်းဆောက်လုပ်တယ်လို့ပဲသမဂ္ဂနဲ့ပတ်သက်လို့တည်ရှိမှုနဲ့ပတ်သက်လို့တရားဝင်လုပ်ပေးဖို့ဆိုတဲ့ဟာမျိုးပေါ့နောက်တတိယချက်ကတော့နည်းနည်းလေးတို့ကတော့ပြင်းထန်တယ်သမဂ္ဂဒီရဲ့တည်ရှိမှုကိုအတိအမှတ်ပြုပြီးတော့မှပဲသမဂ္ဂအဆောင်ဆောက်တင်တယ်ပေါ့နော်အခုချိန်မဖြစ်သင့်ဘူးဆိုတဲ့အယူဆမျိုးရှိပါတယ်ကိုတင်ရေးကောတူးချင်းစာနာဘယ်လိုရှိပါလဲ
ကျွန်တော်တူးချင်းကတော့အဲ၃ချက်မို့၄ချက်ရှိတာဗ
ျဟုတ်ကဲ့
တစ်ချက်အဲ့မှာကြံနေရလို့ကျွန်တော်မြင်တယ်အဲ့ဒါကတော့ဘာလဲဆိုတော့ကျောင်းသားဟိုကျောင်းသားသမဂ္ဂအဆောက်အဦတစ်ခုဆောက်ပြီးတော့ကျောင်းသားသမဂ္ဂတွေနဲ့ဘက်ကသမားအဖွဲ့ချုပ်နဲ့ဆုတ်ရှားခွင့်မရှိဘူးဆိုရင်အဲ့ဒီအဆောက်အဦကြီးကအဆောက်အဦတည်ကြီးပဲဖြစ်နေမှာပဲဟုတ်တယ်ဟုတ်လားဒီတော့ကျွန်တော်အမြင်ကတော့ကျွန်တော်နံပါတ်၄ချက်ကဘာဟာလဲဆိုတော့ကျွန်တော်တို့ကကျောင်းသားသမဂ္ဂတွေဘက်ကသမားအဖွဲ့ချုပ်နဲ့ကျောင်းသားသမဂ္ဂတွေရဲ့ယက်တီဆုတ်ရှားခွင့်ဆိုတဲ့မူကိုစုပ်ကင်ပြီးတော့ကျောင်းသားသမဂ္ဂအဆောက်အဦကိစ္စကိုစကားပြောသင့်တယ်ဆိုတာအချက်တစ်ချက်ပါတယ်ဆိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ကိုတင်ရောကကိုရန်အောင်ကိုလီလန်းပေါ်မှာခဏလေးနေပြီးပါကျွန်တော်အသက်ဖိုင်တစ်ခုဖွင့်ကြပါတယ်ကိုကတော့အဲ့ဒါကတော့ဒီဥလှရွှေပါဥလှရွှေဆိုတာကတော့နောက်ဆုံး1962ခုနှစ်တက္ကသဆောင်ဖြူခါတဲ့အချိန်မှာနောက်ဆုံးကြံ့ခဲ့တဲ့ခေါင်းဆောင်မျိုးဆက်ထဲကတူဖြစ်ပါတယ်ဥလှရွှေရဲ့တန်ဖိုင်သူ့ရဲ့သဘောထားကိုနားဆင်ကြည့်အောင်ပါ
ကျွန်တော်တို့ကဆောက်လုပ်နေပါတယ်တို့ပြောကြဆိုကြကြမှာဒီနေ့တွေကတောင်းဆိုချက်ကနှစ်ခုပဲတောင်းသမားလှုပ်ရက်ဆိုခေါ်ပြုကိုအရင်ပေးပါပေးပြီးပြီးမှာကျောင်းသမားအဆောက်အဦဆောက်ဖို့ကြောက်ပြောပါလို့ကလေးတွေတဘောတာအဲ့လိုရှိအဲ့တော့ပုံကိုရပြောရင်လေဟာအတင်လဲအဲ့ဒီကလေးတွေတဘောတာနဲ့ရှင်းလိုက်ဖြစ်တယ်ဘာလို့ဖြစ်စီခြင်းလဲဘာဖြစ်လို့ကိုဒီမှာတဏ္ဍာရလို့ထောက်ခေါ်နေတဲ့ဓမ္မကြီးကျိုးလက်ထက်ရောက်လာပြီကွာဘာဖြစ်လို့အကန့်တက်တွေတားကြီးတွေပိတ်ဆို့တွေလုပ်နေမှာလဲ
ဒီမြေနေရဟောင်းနဲ့ပတ်သက်လို့ရောတမကအဆောက်အုံကိုမြေနေရဟောင်းမှာစောက်တင်လားမစောက်တင်လားမြေနေရဟောင်းနဲ့ပတ်သက်လို့ရောအငဲ့သဘောရဘလို့ရှိလဲခင်ဗ
ျဒီညမှာမုန်းရကြီးနေတဲ့ကျောင်းသားသမဂ္ဂအဆောက်အဦဒီဇိုင်းအတိုင်းဆောက်ဆောက်ပြီးတော့အဲ့မြန်မာနိုင်ငံကျောင်းသားလှူရှားမှုသမိုင်းကြားတဲ့အချိန်ကအဲ့ဒီတက်ကူကျောင်းသားသမဂ္ဂကိုကြီးတွေမှာဘယ်နာမှာပဲအဆောက်အဦကြီးကြီးဆောက်ဆောက်အကျယ်ကြီးပါဟာကျောင်းသားသမဂ္ဂအဆောက်အဦဆောက်ဖို့နေရာဟာကျောင်းသားသမဂ္ဂဆိုငါတို့ဘောရီငါတို့လိုက်စီအဲ့ငါတို့ရဲ့ချစ်တီမုန်းနေကွာတန်းကျိုးကအဲ့ဒါသူကစဉ်းစားတဲ့အခါဒါကပါမယ်နဲ့ဖြစ်စခုလောက်ဖြစ်နေမယ်ဒီလိုသဘောထားတာမြန်မာနိုင်ငံကျောင်းသားလောက်ချမှုသမိုင်းကျတဲ့ပြည်နဲ့တိုက်တဲ့အမှတ်သားနဲ့လို့ပါအမှတ်သားလေးနဲ့ရှိသေးချင်း
ဟုတ်ကဲ့ဒါကတော့ဥလရွှေရဲ့သဘောထားသူ့ရဲ့မြင်မှာကိုရောင်ခုနကဥလရွှေသဘောထားကြားမိမယ်ထင်ပါတယ်သူကတော့မြင်းနီယာဆောင်းအောင်မှာတမိုင်းဝင်တမိုင်းဝင်ဆိုတဲ့ဟာမျိုးဖြစ်တယ်မှာဆိုတော့သူ့ယူဆပါကိုရောင်သဘောထားဘယ်လိုရှိပါလဲခင်ဗျာသူ့ပေါ်သူ့သဘောထားပေါ်မှာ
Hello
ဟုတ်ကဲ့ကိုရောင်ကြားလားမသိခင်ဗျာ
အဲ့ကြားကြားတယ်
ဟုတ်ကဲ့ခုနဥလရွှေပြောထားတဲ့သဘောထားကတော့ဒီတမကဆောင်းအောင်မြင်းနီယာပေါ်မှာတမိုင်းဝင်ဆောင်းအောင်ပဲဖြစ်တင်နေပေါ့နော်တခြားတမကကိုတခြားဆောင်းအောင်မှာဆောက်ပါတခြားနေရာမှာဆောက်ပါတမကဝင်းနေရာတခြားနေရာမှာဆောက်အောင်ဆောက်ပေါ့နော်သူ့သဘောထားအဲ့လိုရှိတော့ကိုရောင်ကဘယ်လိုမြင်ပါလဲခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဟိုကျွန်တော်နဲ့ဘာမှတိတ်ပြီးအထူးကြောက်ရောက်ကြောက်ချမ်းသာတာမရှိပါဘူးမရှိပါဘူးဟိုဒါလည်းလက်ခံနိုင်ကြတစ်ချက်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒါကဟိုခုနအယူဆအဲ့ဒီဆောင်မစွာပိုင်းမှာတချို့တလေကတော့အဲ့ဒီရင်းမြစ်မှာမဆောက်ကြည့်ရင်တချို့တလေကတော့ရင်းမြစ်ကဒီတိုင်းထားပဲထားပြီးတော့မာကျွန်တော်တမကဆောက်ဖို့အဲ့ဒီဝင်းထဲမှာကြည့်ကြည့်တော့ချားတယ်နော်ဖြစ်ဖြစ်ဆိုတော့ဟိုဒီအတွက်ကိုကျွန်တော်ကဖြူထူးငင်းပွားစေမလိုဘူးလို့ထင်တယ်လေဟိုအဆင်ပြေပါတယ
်ဟုတ်ကဲ့
အဆင်ပြေပါတယ်အခုကဟိုကျွန်တော်တို့ဘယ်လိုရှေ့ဆက်ပြီးတော့ဟိုပူပေါင်းဆောင်ရွက်ကြအောင်လေပေါ့နောက်တစ်ချက်ကရေးကြီးတာကအခုကျွန်တော်တို့စပြီးဆွေးနွေးတယ်ပေါ့နော်အခုကစပြီးစာလောက်ခါကြပေါ့အဲ့တော့အခုမကြားခင်မှာပဲဒီလေးအနံ့ပြားကကျွန်တော်ရဲ့နောင်တော်ညီတော်တွေအကုန်လုံးကျွန်တော်ဖိတ်နေရဖိတ်လို့တော့ဖိတ်စာရစီစဉ်ထားပြီးပေါ့နော်အဲ့ဒီကနေသူတို့ရဲ့သဘောထားတွေကျွန်တော်ယူမယ်အကောင်းဆုံးဖြစ်အောင်ကျွန်တော်ဆောင်ရကြမယ်လို့လည်းကျွန်တော်ဆုံးဖြတ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုရောင
်အငယ်ဥလားရှင်နဲ့ဘာမှဖိတ်ပြီးတော့ကိုယ်လည်းမရှိပါဘူးခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကိုတင်ရေးကအငယ်ဥလားရှင်ခုနကပြောထားတဲ့သဘောထားပေါ်မှာကိုတင်ရေးဗာများဖြည့်ဆွတ်ပြီးတော့ဖြည့်တုံ့ပြန်ပြီးတော့ဖြည့်စစ်ပြောစရာရှိပါလေ
ဟုတ်ကဲ့ကိုရောင်တို့ဦးလက်ရှိတို့ပြောခဲ့သလိုပါပဲကျွန်တော်ကဟိုဘယ်ဟာကိုင်ပြောမလဲဆိုတော့ကျွန်တော်အော်ကစ်ဆူနီဘွဲမှာလည်းပါခဲ့တယ်ဒီအဲ့ဒါအကြောင်းသားမျိုးဆက်အတီးပီရဲ့ဆူနီဘွဲပေါ့ဒါကြောင့်အဲ့ရရှိချက်ငါအဲ့ဆူနီဘွဲရရှိချက်ကမြင်းနေရအဲ့အကြောင်းသားတမကအဆောင်နဲ့ပတ်သက်ပြီးတော့သုံးချက်ပြောထားတယ်ဗျာကျွန်တော်တို့ပြီးတော့မူရင်းနေရနော်မူရင်းနေရဒီတိုင်းထားမယ်ပြီးရင်အဲ့ဒီတော့မှပြတိုက်လုပ်မယ်ပြီးရင်တကယ်လက်တွေ့အကြောင်းသားတမကအလုပ်တွေလုပ်ဖို့အဆောင်အသွေးစောင့်မယ်ဒီသုံးချက်ကိုကျွန်တော်တို့အော်ကစ်ကနေပြီးတော့ဆူနီရရှိထားတယ်ဗျာအကြောင်းသားမျိုးဆက်အတီးပီရ
ဟုတ်ကဲ့ခင်ဗျာကျွန်တော်အခု thrush တူလေးလိုင်းပေါ်မှာရှိပါတယ်သူကပါဝင်ဆွနေမြင်းများလူလို့ပါတယ်ဥတင်ဝင်းသိန်းကြားပါလားခင်ဗျာဥတင်ဝင်းသိန်းဆွနေလို့ရပါတယ်ကုတင်ရေးရှိပါတယ်ဥရအောင်ရှိပါတယ
်ဟုတ်ကဲ့ခင်ဗျာဟိုကျောင်းနဲ့ဆွေးပြောကြတာနဲ့ကိုဟုတ်လားကိုတင်းပြောကြတာအားလုံးကဒါသိရတာပြီးသားကြပါတယ်နောက်တစ်ခုကကျွန်တော်ကဒီဟုတ်လားကျောင်းသားတပ်မကအဆောင်ရှိတာကနိုင်ငံတော်မှာကျွန်တော်လွတ်လပ်ရေးတော်ကယူခဲ့တဲ့ကောင်းကောင်းကြီးတွေတက်ခဲ့နေရဆိုတော့ဒါတမန်ဝင်ဆောင်ချက်ဒီဒီမိုကြီးရရှိရဆိုတာလက်ထက်မှာဒီကိစ္စကဟိုအကောင်းတဲ့ဘက်ကကျွန်တော်တို့မြင်ရမှာဒါပေမဲ့၄ရက်ဦးရောကျွန်တော်တို့ကဟိုတတ်မှတ်ချက်ဆိုတာတော့မထားတတ်ပါဘူး။ဒါဆိုတော့အရေးကြီးတာဒီတမန်အခောက်ကိုအစိုးရဆောက်ခွင့်ပေးလို့ဟိုကောင်းကောင်းတမကအပေါ်ဝင်နေတဲ့ချက်ချက်ချက်60ပြည်နဲ့ဒီရက်တဲ့ဒီနဲ့ဖွင့်စစ်ပြီးတော့မှဒါကိုပြန်ပြီးတော့မှဟိုကျွန်တော်တို့အကောင်းတဲ့ခေါ်ရဆိုတာဟာဟုတ်လားဖြစ်နေပါတယ်တမိုင်းကျော်လည်းမှတ်တမ်းအနေနဲ့ရှိနေပါတယ်ကျွန်တော်လည်းဒီလောက်ပဲသိနေကြပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအားနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ဆိုတော့ဆွေးနွေးသူ့ရဲ့အမြင်ကိုပေးပို့ထားတာဦးကျော်သူ့ရဲ့တန်ဖန်ရှိပါတယ်မဆမှုရင်တစ်ချက်ဖွင့်ပြပ
ါတမိုင်းဝင်အစအဦးမှန်သမျှအစ်စ်ပြန်မဆောက်ဖက်လက်ရှိအတိုင်းထိမ့်သိမ်းဆောက်ရှောက်ထားတဲ့နာသဘာဝကြပေမဲ့ကျောင်းသားတမကလူတမိုင်းကိုဖျောက်ဖျက်ပစ်ဖို့ဖြည့်ဆည်းခံရတဲ့အစအဦးကိုတော့လက်ရှိနေရာမှာပဲပြန်လည်တိဆောက်တင်ပါတယ်ခေတ်ဆက်ဆက်အကြောင်းကြောင့်ပျက်စီးသွားတဲ့အစအဦးနေရာတွေမှာမူလထက်ပိုကောင်းတဲ့အစအဦးတွေကိုပြန်လည်တိဆောက်ကြဆင်းရဲပါလဲကြသွားတဲ့နေရာမှာပြန်လဲကုန်းထနိုင်ခြင်းတော့ကိုသိခါတက်เสียအကြောင်းမရှိပါဘူး။ခုလဲចောင်းသားတပကအစအဦးကြီးကိုမူလနေရာမှာတိဆောက်ပြနိုင်ခြင်းနဲ့ចောင်းသားရဲ့ခုံကိုပြန်လဲမြင့်တင်ပေးရမှာပါ။ဗတိုင်းဆိုင်ရာအစအဦးတွေကိုတော့အများဝိုင်းဝန်းတိဆောက်ခဲ့နိုင်ကြသေးရင်မြန်မာနိုင်ငံသူ့ကျွန်ဘွားလွတ်မြောက်ဖို့ကိစ္စအကြီးမှာအဓိကအခန်းကပါဝင်ခဲ့တဲ့ចောင်းသားရဲ့ဘူမိနဲ့တန်အစအဦးကြီးကိုနောက်သားစဉ်မျိုးဆက်ပြန်လဲဂုံတက်နိုင်အောင်ကြီးကြေခမ်းနားစွာနဲ့အလုံးဝိုင်းဝန်းတိဆောက်ပြတင်ပါတယ်။ဒါမှသာဥဆောင်ပြီးပြန်လဲတိဆောက်ခွင့်ရခဲ့သူတွေဖို့တာဝန်ကျေးမှာပါ။ပြန်လဲတိဆောက်ပြီးတဲ့သမိုင်းဝင်နေရာကနေအခြေပြုပြီးတော့အနာဂတ်မှာထွက်ပေါ်လာမယ့်ကျောင်းသားတွေဖို့ကျောင်းသားတွေရဲ့သမိုင်းမှတ်တမ်းတွေကိုဆက်လက်ရေးထိုးသွားကြရမှာပါ။တစုံတူရဲ့ပြောကကြောင်းအခြားတနေရာကိုပြောင်းရှေ့သွားခဲ့ရရင်မြို့ပြင်ထုတ်ခံရတဲ့တက္ကသိုလ်ကောလိပ်တွေအဖြစ်မျိုးကိုဆက်ရောက်သွားသလိုပဲခံစားကြရပါလိမ့်မယ်။ပြန်လဲဆောက်လုပ်တဲ့ကျောင်းသားတမကရဲ့အထက်တစ်ဆက်မှာတော့ကျောင်းသားတမကအစာဦးဟောင်းရဲ့ခန်းနာလာတဲ့ပုံစံငယ်နဲ့ပြာကန်းတစ်ခုကိုထည့်သွင်းပေးတင်ပါတယ်။ဖြစ်စည်းခံရတဲ့နေရာကိုနောင်လာနောက်သားတွေအတွက်အညှို့အတေးတွေနဲ့ခြံထားခဲ့မယ့်အစားဘယ်လောက်ပဲဖြစ်စည်းခံရပါစေပြန်လဲခေါင်းထောင်ထလာနိုင်တဲ့ပြရုပ်တစ်ခုဖြစ်ပဲထားတင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ချိုးပေးစာတွေပြပို့တာရှိပါတယ်ဥညံခေါင်ဆိုတဲ့တော်ရှင်ကတော့သူ Facebook ကနေပြီးတော့ကျွန်တော်တို့ဒီကသူ့ရဲ့အမြင်ပြပို့ထားပါတယ်သူရေးထားတာကတော့တမကတမိုင်းရဲ့ပုံရိပ်မပြတ်အောင်စဉ်းစားကြပါတဲ့နိုင်ငံနဲ့ဆိုင်တဲ့ကိစ္စဖြစ်ပါတယ်ခန်းစားချက်ကိုရှည်တမ်းမတင်ပြီးဖို့လိုပါတယ်တဲ့နောက်ဥုံတင့်ဆိုတဲ့တော်ရှင်ပြောတာကတော့ နေရာတစ်ကပို့ပြီးတော့တင့်တော်မယ်ထင်ပါတယ်။သမိုင်းဝင်မြေနေရာကနောင်လာနောင်သားတွေပြတ်တနိုင်မှုစနစ်တကျစီမံတင့်ပါတယ်တဲ့။အမြင်တွေကတော့အမျိုးမျိုးပါပဲ။ကျွန်တော်အခုအဲ့ဒါဒါနဲ့ပတ်သက်ပြီးတော့ပင်နိုင်စနစ်တွေကိုပြန်လှည့်ပေးလိုပါတယ်။ကျွန်တော်ခုနကဥလရွှေပြောသွားတဲ့အထဲမှာသတိထားမိတာကသမဂ္ဂတွေပြန်လဲလှုပ်ရှားနိုင်မှုအတွက်တချို့နေရာမှာဖိနှိပ်ခံရတဲ့အကန့်အသတ်ခံရတဲ့ဆိုတဲ့ဟာမျိုးပြောပါတယ်တချို့နေရာတွေမှာလည်းကျွန်တော်တို့ကြားပါတယ်သမဂ္ဂတွေပေါ်ဖို့အတွက်နည်းနည်းကျောင်းအာဏာပိုင်တွေဒေသအာဏာပိုင်တွေရဲ့အနှောက်အယှက်မျိုးတွေရှိတယ်လို့သိရပါတယ်ဥတင်ကိုတင်ရဲ့အဲ့ဒါနဲ့ပတ်သက်လို့ဘယ်လိုများသိထားလဲဘယ်လိုအခြေအနေရှိပါလဲသမဂ္ဂတွေရဲ့ယက်တိမှုအထင်အနေထားအခုအစိုးရအသင်းမှာ
ယက်တိမှုအနေထားကတော့ရှင်းရှင်းလင်းလင်းမရှိတဲ့အနေထားပဲဟုတ်အဲ့တော့အားလုံးတည်ကြည်တယ်ဟုတ်လားကျောင်းသားသမဂ္ဂအခန်းဖွင့်ခွင့်ရတာရောလှုပ်ရှားခွင့်ရတာရောဟုတ်လားလွတ်တက်ဆိုဆိုရှားခွင့်ရတာအလုံးတင်ကြီးသေးဖြစ်ရမယ်ဒါမဲ့တချောင်းတကာတာတရားဒီပုံစံဆိုလို့ဖြစ်နေသေးတယ်လို့တော့ကျွန်တော်တို့မြင်တယ်ဗျတောင်းတော့သမဂ္ဂရဲ့ကုလသဆိုရှားခွင့်ဆိုတာ
ဟုတ်ကဲ့တခြားပြင်းထန်တဲ့ဖိနှိပ်မှုတွေကရောအရင်ကလိုမျိုးရှိသေးလား
အဲအဲ့ဒီဆိုကန့်တတ်မှုတွေကတော့ကျန်နေသေးတယ်လို့ကျွန်တော်တို့ကြားရသေးတယ်ဗျပြီးတော့တနေရာနဲ့တနေရာတော့မတူဘူးတချို့နေရာတွေမှာတော့အကန့်တတ်တွေတော့ရော့ပြီးတော့လုံးကောင်းလို့ရတာတွေရှိပါပြီမယ်တချို့နေရာတွေမှာတော့အကန့်အသတ်တွေအများကြီးရှိတယ်အဲဒီမှာကျွန်တော်အထူးထပ်ပြောချင်တာကတော့ဘာကသမြာအခွင့်ချုပ်ကလက်ရှိ CWC ကျောင်းသားတွေနဲ့ဘာကသမြာအခွင့်ချုပ်နာမည်နဲ့လှုပ်ရှားမှုတွေကတော့တော်တော်လေးကန့်သတ်ခံနေရသေးပဲလို့ကျွန်တော်တို့သိရတယ
်ဘယ်လိုပုံစံမျိုးနဲ့ကန့်သတ်ခံရလဲခင
်ဗျအဲသူတို့တွေရဲ့ကျောင်းထဲမှာဝင်ပြီးတော့လှုပ်ရှားမဲ့လှုပ်ရှားခွင့်တွေကိုပိတ်ပင်တာမျိုးတွေခွင့်မပြုတာမျိုးတွေရှိရတယ်ပြီးတော့ဘာကသမြာအခွင့်ချုပ်နာမည်နဲ့လှုပ်ရှားမဲ့ဆိုရင်ဟိုတခြားကျောင်းသားသမဂ္ဂနာမည်နဲ့လှူရှားတာထက်ပို့ပြီးတော့ကန့်သတ်တာတွေဖြစ်နေတာကိုတွေ့ရတာပါဗျ
။ဟုတ်ကဲ့။ကိုယ်အောင်အခုလိုဒီကျောင်းသားသမဂ္ဂရဲ့ယက်တိမှုနဲ့ပတ်သက်ပြီးတော့ပုံစံမျိုးမျိုးဖြစ်နေတာပေါ့နော်။ဒေတာတစ်ခုနဲ့တစ်ခုလည်းမတူဘူးလို့ကျွန်တော်ကြားပါလေ။ဒီအခြေအနေကဘလို့ကြောင့်ဖြစ်တယ်လို့သုံးသပ်မိပါလဲ
။ဟုတ်ကဲ့ကျွန်တော်ဝီးကျုံနဲ့လည်းတချို့ကိစ္စကြီးကျွန်တော်ဆွေးနွေးကြရတယ်ပြီလား
။ဟုတ်ကဲ
့။ဆွေးနွေးတာနံပါတ်1ကတော့ဟိုနံပါတ်1ကတော့အဲ့လိုထူးခြားဖြစ်နေပေါ့ဗျ။ဖြစ်နေတဲ့ကျောင်းတွေကိုဒီကနေ့ကတည်းကထုတ်ပြီးတော့အသင့်တရားဆောင်ရွက်ဖို့တစ်ချက်ဒါကျွန်တော်ဝန်ကြီးချုပ်ကိုလည်းကျွန်တော်ဆွေးနွေးရတယ်ပေါ့နော်နောက်တစ်ချက်ကအဲခုနကပြောတဲ့ရောင်းတကာတာပြန်တဘူစံဖြစ်နေတဲ့နေရာတွေကိုကျွန်တော်ယူသွားမယ်တော်ပြီးတော့အဲ့ဒီပါတုတ်တွေနဲ့ကျွန်တော်တွေ့မယ်ကြားကြောင်းဘာကြီးဆက်ပဲရှိတယ်ဘာကြီးစိုးရင်မင်းဖြစ်လဲဆိုတာမျိုးကိုကျွန်တော်တို့ဟိုသူတို့နဲ့တော့ဆွေးနွေးပါမယ်တချို့တည်းကြတော့ဟိုဒီလိုမျိုးသမဂ္ဂဆိုတာနဲ့တချို့နမလေးဆိုရင်မြင်ဖြစ်တာရှိတယ်။ရှိရတာကြာသူရဲ့ဆိုရင်စိတ်ကိုကျွန်တော်တစ်ဖက်တလန်းနေပြီးရောပုဂ္ဂိုလ်ရဲ့ချင်းကြပ်ပြီးရောဖြေချောင်းအောင်လုပ်မယ်။တနည်းအားဖြင့်ကျွန်တော်တမဂ္ဂရရဲ့လောလောဆယ်ဂျာကာလာဥရိယေလို့အခိုင်အမာမထွက်ခင်ဂျာကာလာမှာကျွန်တော်အချင်းပြောင်းလူမျိုးရဲ့ချင်းကြပ်ပြီးဆောင်ရွက်ပါမယ်။နောက်တစ်ချက်ကတော့အစိုးရဘက်ကနေပြီးရောလိုအပ်တဲ့ဒီသားချက်တွေထုတ်ပြီးရောကျွန်တော်တမဂ္ဂရလွတ်လပ်စွာလှုပ်ရှားခွင့်လွတ်လပ်စွာလှုပ်ရှားခွင့်ဆိုတဲ့နေရာမှာလေဥပဒေကလွတ်လပ်စွာလှုပ်ရှားခွင့်မှာအဲ့တော့ဟိုတခါကြီးတော့တပတ်ကအခုမှစပြီးဒီရာဟိုစကောင်းနေပေါ်တဲ့ခါမှာကျွန်တော်အားလုံးကအချိန်မျိုးဖြစ်ကြသေးပါဘူးဆိုတော့ဒီအလေးထားနဲ့ကင်းမာနေတဲ့ခါမှာစိတ်ရှိလက်ရှိနဲ့ကျွန်တော်တို့ဟိုဆောင်ရွက်ဖို့တော့လိုအပ်တယ်လို့ကျွန်တော်ယူဆတယ်လीအဲ့ဒီကြောင့်မလို့အစိုးရဘက်ကတလိုင်းအော်ကျွန်တော်တို့ဘက်ကနေတလိုင်းဒီအမောက်ကကြုတ်တယ်နဲ့ကျွန်တော်တွေ့မဆွနေတယ်အချိန်ပြောင်းကျိုးဆောင်မယ်လို့တော့ကျွန်တော်အဲ့ဒီစီစဉ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆိုရဆိုလို့ဆိုရနဲ့ပတ်သက်လို့ပါဆိုရကဒီတမကအဆောင်ကိစ္စနဲ့ပတ်သက်လို့အရင်တုန်းကပုံစံငယ်ထုတ်ထားတဲ့အဆောင်ဆောက်ဖို့အတွက်ကြိုးစားမှုတွေရှိတယ်အဲ့ဒါကရောအခြေအနေဘယ်လိုရှိလဲရပ်သွားပြီလားဒါမှမဟုတ်ရှင်ဆွနေဖို့ရှိလား
အဲ့ဒါလည်းပတ်သက်ပြီးကျွန်တော်တို့ဆွနေပြီပါတယ်ဆွနေပြီတယ်ဆိုတော့တကယ်ဒါကဒီတဲ့ကောင်းတဲ့အဆောက်အုံမျိုးကျောင်းလိုက်နေတယ်မြင်ပါရှိရသလိုရှိရင်လေသူတို့ဒါကိုလက်ခံတယ်လို့အစိုးရပြောပါတယ်ခင်ဗျာပြီးတော့ဟိုတက္ကသိုလ်ကြီးကတော့ကျွန်တော်အချင်းချင်းစကားမပြောပြတဲ့အခါကျတော့ဟိုကျွန်တော်ဥပဒေနဲ့ကြုံတွေ့ခဲ့ဘူးရေပေါ့နော်ဟိုဘယ်လိုလဲပါလဲပေါ့ဗျာတကယ်တမ်းတချို့အချက်လက်တွေရှိတာပြီးသားဖြစ်တယ်အဲ့တော့ဘယ်လိုလဲဖြစ်ဖြစ်ကျွန်တော်တို့ဟိုဒီဘုံမှာဟိုသဘောကွဲလမှုအနည်းငယ်ရှိကောင်းရှိနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်အားလုံးကတော့လို့ပေါ့ဗျာဟိုပြောနေတဲ့ရောပါစင်းတဲ့ဒီပုဂ္ဂိုလ်ကြီးကရှင်းနေမှာသူတို့တွေစိတ်ထဲမှာဆွေးနွေးမခြင်းဖြစ်နေရတာဗာရီလေတော်ပြီးမယ်ပြီးတော့တိတလောက်ကိုကျွန်တော်စိတ်ရှိလိမ့်မယ်ရှင်းပြမယ်နောက်တစ်ချက်အစိုးရဘက်ကလိုအပ်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကအစိုးရဆောင်ခံတာဖြစ်ပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ကဝန်ဆောင်ရမယ့်ကိစ္စတွေကိုလည်းကျွန်တော်တို့ဆောင်ရမှာဖြစ်တယ်လို့ကျောင်းသားတွေဘက်ကလည်းကိုယ့်ရဲ့အခွင့်အရေးကိုကိုယ်တစ်ခုတော့ရှိရပါဘူးဝန်နဲ့တန်းနဲ့ရဖို့ဆိုတာကအခုလက်ရှိနိုင်ငံရေးခင်းကျင်းကိုလည်းကျွန်တော်ပေးထားလို့မရဘူးဗျဆိုတော့အခုမှဒီဘက်သမဂ္ဂဆိုတဲ့ဒီလိုသမဂ္ဂနဲ့လုပ်ငန်းစဉ်နဲ့ပတ်သက်တာကိုကျွန်တော်အခုမှကျေပြင်းလေးဆောင်ရွက်ခွင့်ရတာ။အဲ့တော့အကယ်ဒမီကြတော့
ို့ကျွန်တော်လည်းသဘောပေါက်ပါတယ်။ဟိုရုပ်ချင်းမဖြစ်တဲ့အခါကျတော့စိတ်ထဲမှာလေမတက်မတာဖြစ်မှုတွေကိုကျွန်တော်ရှော့ကြည့်နေတယ
်။
အခုလက်ရှိနိုင်ငံချင်းကြီးကိုလည်းမျက်စိမပြတ်ပဲနဲ့ကျွန်တော်စိတ်ချလက်ရှိနဲ့ကျွန်တော်တမကဒီဖွံ့ဖြိုးတိုးတက်ရေးနဲ့ရရှိရည်ရည်ချက်ကိုအားလုံးပူပေါင်းဆောင်ရွက်ချက်ကိုလူတွေလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ
။ကျွန်တော်နောက်ဆုံးတစ်ခုပြချက်တစ်ခုရအောင်ကိုဒီတမကဖွံ့ဖြိုးရေးကိစ္စကြီးကိုနောက်တမကအဆောင်ပြန်ထွက်လာပေါ်လာဖို့ကိစ္စကြီးကိုအခုဆောင်ရွက်ကြတဲ့နေရာမှာဘယ်လိုကိစ္စမျိုးတွေကအဓိကစင်ခေါ်ချက်အဓိကအခက်အခဲဖြစ်မယ်လို့တွက်ထားပါလဲ။ခုနသဘောကွဲလာရရှိမှာပေါ့လေ
။ Hello
ဟုတ်ကဲ့ဟုတ်ကဲ့ကြားပါလေ။အ
ဲဟုတ်ကဲ့ဟုတ်ကဲ့အဲ့ကြံပြမီးပေါ့ဗျာ
ခုနကအခုဒီတမကကြီးပြန်ပြီးတော့ပေါ်ထွက်လာဖို့ရေနောက်တစ်ခါတမကကြီးတရားဝင်ပေါ်ထွက်လာဖို့ရေတမကဆောင်ပြန်ပြီးတော့ပေါ်လာဖို့ရေဒီကိစ္စတွေဆောင်တဲ့နေရာမှာဘလို့အခက်ခဲမျိုးဘလို့စင်ခေါ်ချက်တွေအဓိကရှိနိုင်မယ်လို့ယူဆပါလဲ
အဓိကတော့နံပါတ်1ကတော့ကျွန်တော်တို့ဒီအားလုံးပူးပေါင်းပါဝင်နိုင်တဲ့ဒီအစည်းအဝေးတရားကိုကျွန်တော်ကျင်းပမယ်အဲ့ဒီခါမှာအဲတချို့တရားလည်းအဲတချို့ဟိုကျွန်တော်ရိုးရှင်းဆုံးမြင်တာကတော့အချက်နဲ့ပြည်ပြည်စုံကိုသူတို့မရကြသေးဘူး။မရကြတဲ့အခါမှာသူတို့တွေအဲပြောနေဆိုနေရရှိတယ်ပေါ့နော်။နောက်တစ်ချက်ကဒီတမကကိုဒီမြန်မာပြန်ဆောက်မလားမဆောက်မလားဆိုတာကျွန်တော်ထင်တဲ့တမကကိုဟိုဆောက်တော်တော့လက်ခံကြတယ်။တို့တော့ဘလို့ပုံမှန်တရာမျိုးနဲ့ဆောက်ကြမလို့ဆိုတော့လူကစိတ်ဝင်စားရကြ။ဟုတ်က
ဲ
့။စိတ်ဝင်စားကျွန်တော်တို့တွေကလည်းဒီတမကအရင်ဟောင်းမှာဆောက်မလားသို့မဟုတ်တပိုင်းချပြီးတော့တပိုင်းမှာဆောက်မလားဒါမှမဟုတ်အဲ့ဒီသမဂဝင်းနေမှာပဲစောင့်လားဆိုတာကတော့ကျောင်းသားတို့ရဲ့လွတ်လပ်တဲ့တိုင်ပင်ဆွေးနွေးမှုတွေပေါ်မူတည်တော့ဆိုရမယ့်ကိစ္စဖြစ်တယ်ကြည့်လား
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကုတင်ရေးလက်တော့နောက်ဆုံးမေးချင်ပါတယ်ကျွန်တော်စက္ကန့်30လောက်ပဲရရယ်ကုတင်ရေးအခုကအဓိကဘလို့အခက်ခဲစင်ခေါ်ချက်တွေကြုံနိုင်လဲခင်ဗျာဒီသမဂကိစ္စအကောင့်တည်းပေါ်ဘူးက
စင်ခေါ်ချက်အကြီးကြီးရောတစ်ခုပဲရှိတယ်ဗျအဲ့ဒါကတော့ကျောင်းသားသမဂအဆောက်အဦရဲ့အသက်ဝိညာဉ်ဖြစ်တဲ့ကျောင်းသားဗကတများအဖွဲ့ချုပ်နဲ့ကျောင်းသားသမဂတွေရဲ့ရက်တီဝင်နေနော်လွတ်လပ်စွာလှုပ်ရှားခွင့်ရှိဖို့ပဲနော်အဲ့တော့ဒီနှစ်ခုတီးကြတက်မဆောင်ရကောင်းဘူးကျောင်းသားသမဂ္ဂပဲလုပ်မယ်အဆောက်အဦပဲစောင့်မယ်ကျောင်းသားသမဂ္ဂမပေးဘူးဆိုတော့မလုပ်လို့မရဘူး။နောက်သဘောထားမှမနဲ့လုံဆောင်ချက်မှန်ရင်တော့အများစုလက်ခံလာမှာပဲဆိုကျွန်တော်ယုံတယ်။ဒါပေမဲ့တခုတော့ပြောစရာရှိတယ်။မှန်ကန်တဲ့သဘောထားတော့ရှိတယ်။ဒါပေမဲ့အခြေအနေကလုံလို့မရသေးဘူးဆိုရင်လည်းမလို့ကြဘူးလို့သူတို့အခြေအနေကအတိုင်းအတာတစ်ခုထိလုံလို့ရပြီးတော့ကိုယ်မူကိုမထိခိုက်တဲ့အခွင့်အရေးမျိုးဖြစ်တဲ့ဆိုရင်လည်းကျွန်တော်တို့လက်မလုံမိဘူးလို့တယ
်။ဒါ
ကြောင့်ဒီမိုကရေစီစံနဲ့ပြောရအောင်ဆိုရင်လုံအောင်ဒီနဲ့စိတ်ရှိစေထားပြီးတော့ဖြစ်တင်ဖြစ်တတ်ကြဘူး။တဖြည်းဖြည်းကြိုးစားသွားတဲ့လူပဲကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life အစီအစဉ်ချင်းဆက်သွားလို့ပါ။ပေါင်းဆင်းနွေးပေးတဲ့ဥရအောင်ဦးတင်နေတော်ရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life အစီအစဉ်ဒီမှာပဲကျန်းမာခွင့်ပြုပါ
तो मसुमो ने तू कुदा ညုံစီစဉ်တင်ဆက်တဲ့ daily line ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကြမ်းရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင်အာဖဂန်နစ္စတန်နိုင်ငံကိုပို့မဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကိုမဆုံးဖြတ်ရသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကဒီကနေ့အင်ကာနီမှာပြောဆိုလိုက်ပါတယ်အာဖဂန်နစ္စတန်အရေးအမေရိကန်ရဲ့ချင်းကပ်မှုကိုမနေ့တနင်္လာနေ့တုန်းကအမေရိကန်သမ္မတကကြေညာပြောဆိုခဲ့ပြီးနောက်နေ့မှာပဲကာကွယ်ဝင်ကြီးကအခုလိုပြောဆိုတာဖြစ်ပါတယ်။အမေရိကန်ပူးရဲစေဥစီအဖွဲ့ရဲ့ဥက္ကဋ္ဌဂျိုးဆက်ဒန်ဖော့နဲ့တိုင်ပင်ပြီးသူ့အစီအစဉ်အရဆုံးဖြတ်သွားမယ်လို့ကာကွယ်ဝင်ကြီးမက်တစ်ကအီရတ်နိုင်ငံဘက်ဂရက်မြို့တော်မှာပြောဆိုပါတယ်။လက်ရှိအာဖဂန်နိုင်ငံအတွက်အမေရိကန်တပ်ဖွဲ့ဝင် 8,400 ရှိနေပြီးသမ္မတထရန့်ကနောက်ထပ်တပ်ဖွဲ့ဝင် 4,000 ထပ်မံဆေးလွတ်ဖို့အတည်ပြုထားတယ်လို့အမည်မဖော်လိုတဲ့သတင်းရှင်းမြစ်တွေကလည်းပြောဆိုထားပါတယ်။အဲဆက်သွေးကြတဲ့အတွက်နေဝင်ချင်းရောက်နေပြီလို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဆက်သွေးကြအုပ်စုကိုချက်ချင်းလှန်ငင်ချေမှုန်းနိုင်ဖို့တော့ဖြစ်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်။အီရတ်အစိုးရကောင်ဆောင်နဲ့အမေရိကန်တပ်မှုတွေနဲ့တွေ့ဖို့ဘက်ဂရက်မြို့တော်ကိုမထွက်ခွာခင်မှာကာကွယ်ဝင်ကြီးကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အခက်အခဲတွေရှိတဲ့သတင်းပတ်တွေအပြီးဒီကနေ့အင်ကာနစ်မှာတော့အာရီဇိုနာပြည်နယ်ဖီနစ်မြို့မှာသူ့ကိုထောက်ခံသူတွေနဲ့စီယုံရေးပုံစံလူမှုစုဝေးပွဲပြုလုပ်ဖို့ရှိနေပါတယ်ရှင် ။သတင်းအချင်းချုပ်ကမှတင်ရင်ထိုက်ကချင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရင်မူကမှဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ View American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00 AM (24kHz) တင်းနဲ့33ည (40kHz) 9:30 (48kHz) 63ငါ (50kHz) 9999နဲ့ (190kHz) 3905တို့ကနေဖန်ယူနားဆင်နိုင်ပါတယ်။သောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လန်းပါစေရှင်။ View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနှံလောက်ပါ။
This program has come to you from the Voice of America, Washington.